Welcome to the Voice of America in Burmese.
Mingla mne khema shin. 2018 ခုနှစ်မလ9ရက်တောက်ကြနေမြန်မာ VOA တန်လွှင့်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line number 3240 48နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကတော့စုမြတ်မမရှင်။ကုံသွယ်ရေးဆိုင်ရာသဘောထားကွဲမှုတွေဖြစ်လာမယ်ဆိုတဲ့သတိပေးချက်တွေကြားတာပဲ။တမ္မနီနဲ့အလူမီနီယံသွင်းကုန်ကွန်တွေတိုးကောက်မဲ့ကြေညာချက်ကိုအမေရိကန်သမ္မတလက်မှတ်ထိုးလိုက်ပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်ပေါ်နေတယ်ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့ရှင်းလင်းပြသတဲ့အထောက်အထားလိုချင်တယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုကျော်သိန်းနဲ့ကြေညာပေးပါမယ်ရှင်။
အခုမနက်ခင်းနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့မြန်မာလူကြုံရေးတပ်ဖွဲ့ဝင်တွေသူတို့လုပ်ရက်တွေဆက်မလုပ်နိုင်အောင်တားဖို့နိုင်ငံတကာကမြန်မာအစိုးရကိုဆက်ပြီးတော့ဖိအားပေးရမယ့်အကြောင်
း Clearly there has to be sustained international pressure on the government of Myanmar
ကုလလက်ထောက်အတွင်းရေးမှူးချုပ်ရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။တခါအဲ့ဒီကုဒုပလောင်ဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်10ဦးအထိသေဆုံးခဲ့ရတဲ့တော်ရိုင်းစင်တွေရဲ့အန္တရာယ်နဲ့ရင်ဆိုင်နေရတဲ့အခြေအနေနိုင်ငံတကာသတင်းလွှာမှာတော့အမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးပွဲတွေအမြန်ဆုံးဖြစ်မြောက်ရေးတရုတ်ရဲ့တိုက်တွန်းချက်အမေရိကန်ရဲ့လွတ်တော်ကြားကာလရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးနေတဲ့ပနမမရေးချွဲပွဲတွေအကြောင်းကိုနှာစင်ကြရမှာပါဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးကြပါမယ်ရှင
်အမေရိကန်ကိုတင်သွင်းတဲ့တမန်တွေအပေါ်သွင်းကုန်အခွန်25ရာခိုင်နှုန်းနဲ့အလူမီနီယံတွေအပေါ်အခွန်10ရာခိုင်နှုန်းကောက်ခံမဲ့အခြေညာချက်ကိုသမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့တုန်းကလက်မှတ်ရေးထိုးလိုက်ပါတယ်။အစ်စ်သတ်မှတ်လိုက်တဲ့ဒီသွင်းကုန်ကွန်တွေကိုလာမဲ့15ရက်ကစပြီးတော့ကောက်ခံမှာပါ။အခုလိုမျိုးသွင်းကုန်ကွန်တွေတိုးမြင့်သတ်မှတ်လိုက်ရင်ကုန်သွယ်ရေးစစ်ပွဲတွေဖြစ်လာမှာကိုစိုးရိမ်မှုတွေရှိနေတဲ့ကြားမှာပဲသမ္မတထရမ့်ကအမေရိကန်နိုင်ငံတဲကိုသမ္မတနဲ့အလူမီနီယံတွေလှိမ့်ပြီးဝင်နေတာဟာနိုင်ငံကိုစော်ကားနေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံသားကထောက်လုပ်နေသူတွေအနေနဲ့သွင်းကုန်ကိုမပေးခြင်းရင်ဆက်ယုံတွေကိုအမေရိကန်ပြည်ထောင်စုမှလာဖွင့်ဖို့လည်းအကြံပြုခဲ့ပါတယ်။အမေရိကန်လွှတ်တော်အမတ်တွေတပ်တုလုပ်ငန်းကတချို့အကြီးအကဲတွေနဲ့နိုင်ငံသားအစိုးရတွေရဲ့ကြဲကြဲလောင်လောင်တောင်းဆိုမှုတွေကြောင့်ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကိုအထူးကင်းလွတ်ခွင့်တွေပေးထားပါတယ်။မြောက်အမေရိကလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီချက် NAFTA အတွက်ညှိနှိုင်းနေခြင်းအတွင်းမှဒီအခြေအနေကန့်သတ်မရှိဒီနိုင်ငံကိုအခုံကွင်းလွတ်ခွင့်ပေးထားမှာဖြစ်ပါတယ်။အမေရိကန်နိုင်ငံနှုတ်ထွက်ခဲ့တဲ့ Pacific Yard ဝန်ကုံသွယ်ရေးသဘောတူညီချက် TPP ကိုအစားထိုးပြင်ဆင်တဲ့ CPTPP သဘောတူညီချက်ကိုအဖွဲ့ဝင်17နိုင်ငံကချီလီနိုင်ငံမှလက်မှတ်ထိုးခဲ့ပြီးနိုင်ပိုင်းအကြာမှာပဲသမ္မတထရမ့်ကအခွန်တိုးကောက်ခံတဲ့ကြေညာချက်ကိုလက်မှတ်ထိုးခဲ့တာဖြစ်ပါတယ်။ CPTPP မှာတော့သဘောတူညီချက်ထဲမှာဒီအဖွဲ့ဝင်နိုင်ငံတွေကြားအခွန်လျှော့ချရေးနဲ့ကုံသွယ်ရေးအတားအဆီးတွေဖယ်ရှားရေးတို့ပါဝင်ပါတယ်။
မလရှိရဲ့ကြာသပတေးနေ့မှာကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများ၏အထိမ်းအမှတ်စုဝေးပွဲတွေကိုကမ္ဘာတဝန်းကျင်းပကြပြီးအမျိုးသမီးတွေဆက်ပြီးရင်ဆိုင်နေရတဲ့ခေါင်းမုံပြခံရတာ၊ခွဲခြားဆက်ဆံခံရတာ၊အကြမ်းဖက်ပြုမှုခံရတာတွေကိုအဆုံးသတ်ဖို့တောင်းဆိုကြပါတယ်။စပိန်နိုင်ငံမှာပထမဆုံးနိုင်ငံအဆင့်အမျိုးသမီးဆန္ဒပြပွဲဖြစ်လောက်ခလာစာကွာခြားမှုနဲ့လိမ်ပိုင်းအကြမ်းဖက်ပြုမှုခံရတာတွေကိုကောက်ကွက်ပြီးမက်ဒရစ်မြို့တော်ကမြို့တော်ခမ်းမပြင်ပမှာရာပေါင်းများစွာသောအမျိုးသမီးတွေဆန္ဒပြကြတာကြောင့်ရင်းအသွားအလာတွေရပ်သွားပါတယ်။စပိန်အမျိုးသမီးတွေဟာသူတို့နဲ့အလုပ်တူအမျိုးသားတွေရတဲ့လာစာအောက်ပြန်ကြခြင်းအားဖြင့်73ရာခိုင်နှုန်းနီးပါးနေတယ်ဆိုတာမကြသေးခင်ကလုပ်တဲ့စစ်တမ်းတစ်ခုမှတွေ့ထားပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာသမ္မတရိုဒီဂိုဒူတာတေကိုကန့်ကွက်တဲ့အနေနဲ့ရာပေါင်းများစွာသောအမျိုးသမီးတွေဟာပန်းရောင်နဲ့ခရမ်းရောင်ဝတ်စားရဝတ်ပြီးဆန္ဒပြကြပါတယ်။သမ္မတဒူတာတေဟာအာရှတိုက်မှာလူခွင့်ရေးကိုအဆူအဝါဆုံးချိုးဖောက်သူတွေကတူဖြစ်တယ်လို့ဆန္ဒပြသူတွေကပြောပါတယ်။တောင်ကိုရီးယားနိုင်ငံဆိုးမြို့တော်မှာတော့လူငန်းခွင်မှာလေပိုင်းစော်ကားမှုကိုစတင်ကန့်ကွက်ပြီးအမေရိကန်မှာစတင်တဲ့မီထူးလှုပ်ရှားမှုကိုထောက်ခံမှုပိုကောင်းလာစေဖို့မျိုးသမီးရေးလှူရှားတဲ့အဖွဲ့တွေစုဝေးဆန္ဒပြကြပါတယ
်။ Syria နိုင်ငံ Damascus မြို့တော်ကတပုံတွေထိမ့်ချုပ်ထားတဲ့ရက်ကွက်အပေါ် Syria စစ်တပ်ကဝေဟင်ကရောမြေပြင်ကနေပါမနာတမ်းတိုက်ခတ်နေတဲ့အတွက်အရေးတကြီးလိုနေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ဆိုင်းထားရတယ်လို့နိုင်ငံကကြက်ချင်ရေးအဖွဲ့ကပြောပါတယ်။ပေးမိနေတဲ့နေရာကိုကြာသပတေးနေ့တုန်းကအကူအညီပို့ပေးနိုင်ဖို့စီစဉ်ထားပေမဲ့လုံခြုံရေးအခြေအနေကြောင့်မပို့နိုင်ဘူးလို့ကုလသမဂ္ဂနဲ့ ICRC ကပြောပါတယ်။လူပေါင်း4သိန်းလောက်ရှိတဲ့အရှိဂူတာအရက်ဟာ2013ခုနှစ်ထဲကလက်နက်ကင်တပ်တွေကြားမှာပိတ်မိနေတာဖြစ်ပါတယ်။တနင်္လာနေ့ကတော့ဒီထရက်ကာ46စီးနဲ့အထောက်ပံ့တချို့ကိုအရှိဂူတာကဒူးမဆိုတဲ့နေရာကိုပေးပို့နိုင်ခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမှာဒီအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ကုလသမဂ္ဂ ICRC နဲ့အရက်သားတိခံမှာ Syria Arab Lajani အဖွဲ့က အကူအညီပေးတဲ့လုပ်ငန်းကိုဆော့ပြီးတော့ရပ်ဆိုင်းခဲ့ရပါတယ်ထရက်ကား10စီးသာအပြင်ဒီ၄စီးပေါ်ကတချို့အကူအညီတွေကိုမချပေးနိုင်သေးဘူးလို့လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးယုံပြောခွင့်ရသူကပြောပါတယ်ဂူတာကိုသဘုံတွေလက်ကနေပြန်သိမ်းနိုင်ဖို့ဆီးရီးယားတပ်တွေကရုရှားတပ်တွေရဲ့အကူအညီနဲ့မကြခင်သတင်းပတ်တွေကစပြီးတော့တိုက်ခိုက်နေတာဖြစ်ပါတယ
်ရုရှားနှစ်ဖက်တချို့အောင်တူကိုအာယုံကြောထိခိုက်စေတဲ့ဓာတ်ဥစိတ်နဲ့တိုက်ခိုက်ခဲ့တဲ့ဖြစ်ရပ်တွေလုံးတဲ့လူတယောက်ကိုစုံစမ်းသိရှိပြီးဆိုရင်အရေးယူလှုံ့ဆော်ဖို့တာဝန်ရှိသူတွေမှာအစီအစဉ်တစ်ခုရှိမှာဖြစ်တယ်လို့ဗြိတိရှားဗြိတိရေးဝန်ကြီးအမ်ဘာရတ်ကကြာသပတေးနေ့မှာပြောပါတယ်ရုရှားတရှူဟောင်းဆာဂေးစခရီဘောလ်ကိုတက်ခိုက်ခဲ့တဲ့အာယုံကျော်ထိဓာတုအစိတ်ထိမိတဲ့ရဲရရှိဟာအခြေအနေစိုးရိမ်ရဆဲရှိပေမဲ့သတိပြန်ရပြီးစကားပြောနေပြီလို့ဝန်ကြီးရတ်ကပြောပါတယ်။တနင်္ဂနွေနေ့ကကုန်းတက်တစ်ခုအပြင်ဘက်မှာသတိလစ်နေတာကိုတွေ့ခဲ့ရတဲ့ဆာဂေးစခရီဘောလ်နဲ့သူ့ရဲ့သမီးဖြစ်သူယူလီယာတို့ကတော့တိတ်ကိုမကြမ်းမမာဖြစ်နေစေပဲလို့ဝန်ကြီးရတ်ကပြောပါတယ်။စခရီဘောလ်နဲ့သမီးဖြစ်သူတို့ကိုဆယ်လစ်ဘူရီမြို့မှာတနင်္ဂနွေနေ့အစိတ်နဲ့တက်ခိုက်ခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။စခရီဘောလ်ဟာရုရှားတရှူအတော်များများကြောင်းဗြိတိရှားထောက်လွှမ်းရေးကိုသတင်းပေးဖွင့်ချခဲ့တယ်လို့အရင်ကဆွဆွဲခံထားရပြီးတော့ထောင်ဒဏ်၄နှစ်ချခံခဲ့ရပြီးအမေရိကန်မှာပါဝင်ပတ်သက်တဲ့တရှူအပြန်အလှန်လဲလှယ်တဲ့အစီအစဉ်နဲ့ပြန်လွတ်လာတာဖြစ်ပါတယ်ခင်ဗျာ
ပြည်ဝအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335ဒိုင်းထိုမီတာ40 kHz 9683ညဒိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။
တောက်ချာနေမနေ့နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။မြန်မာနိုင်ငံမှာလူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်ပေါ်နေတဲ့ဆိုတဲ့ဆွဆွဲမှုတွေနဲ့ပတ်သက်လို့ရှင်းလင်းပြတ်သားတဲ့အထောက်အထားလိုချင်တယ်လို့မြန်မာအစိုးရကပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ကောင်စီနှစ်ပတ်လည်ဆွေးနွေးပွဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့လာရောက်ဆွေးနွေးခဲ့တဲ့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးတောင်ထွန်းကသတင်းထောက်တွေကိုကြားသာရင်းနှီးတော့ကပြောကြားခဲ့တာဖြစ်ပါတယ
်။Many accusations that there is ethnic cleansing or even genocide in Myanmar. And I've said it before and I'll say it again. It is not the policy of the government.
မြန်မာနိုင်ငံမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေရှိနေတယ်။လူမျိုးတုံးတပ်ဖြတ်မှုတွေအထိဖြစ်နေတယ်ဆိုတဲ့ဆွဆွဲမှုတွေမကြာခဏကြားနေရပါတယ်။အရင်ကကျွန်တော်ပြောခဲ့သလိုပဲအခုလည်းထပ်ပြောပါမယ်။ဒါဟာအစိုးရရဲ့မူမဟုတ်ဘူးဆိုတာကိုအသေးချာပြောချင်ပါတယ်။ဆွဆွဲမှုတွေအတွက်အထောက်အထားရှင်းရှင်းလင်းလင်းရကြပါလေ။ရှင်းလင်းပြတ်သားတဲ့အထောက်အထားရမယ်ဆိုရင်ဘလို့ပြစ်မှုမျိုးကိုမဆိုကျူးလွန်သူလူခွင့်ရေးဖောက်ဖြစ်တယ်လို့ဆွဆွဲခံရသူတွေကိုအသေးချာအရေးယူမှာဖြစ်ပါတယ်
။အခုအချိန်ထိရခိုင်ပြည်နယ်ထဲမှာမွတ်စလင်အများစုနေထိုင်နေကြဆဲဖြစ်တယ်ဆိုတဲ့အချက်ကိုလည်းထည့်သွင်းစဉ်းစားသင့်တယ်လို့သူကထောက်ပြပါရယ်။တကယ်လို့လူမျိုးတုံးတပ်ဖြတ်တယ်ဆိုရင်သူတို့အားလုံးထွက်သွားကြမှာဖြစ်တယ်လို့ပြည်ထောင်စုအစိုးရအဖွဲ့ရုံးဝန်ကြီးဦးတောင်ထွန်းကဂျနီဗာမြို့မှာသတင်းထောက်တွေကိုပြောကြားခဲ့ပါရယ်။ပြီးခဲ့တဲ့နှစ်ဩဂတ်လကုန်ပိုင်းကမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ဒီနယ်မြေရှင်းလင်းမှုတွေအတွင်းမှာလူမျိုးတုံးတပ်ဖြတ်တဲ့အထိဆောင်ရွက်မှုတွေရှိခဲ့တယ်ဆိုတဲ့လို့သူအခိုင်အမာတန်တရားရှိကြောင်းကိုကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးဇာယီအယ်ဟူစိန်ကဒီလူ့အခွင့်အရေးကောင်စီမှပြောကြားခဲ့ပြီးနောက်တည့်ရက်မှာပဲမြန်မာအစိုးရဘက်ကဒီရှင်းလင်းတဲ့အထောက်အထားလိုချင်တယ်လို့ပြောကြားခဲ့တာပါမြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးအတွက်အထောက်ဆောင်ရွက်မှုတွေနဲ့ပတ်သက်လို့လည်းလူ့ခွင့်ရေးကောင်စီစည်းဝေးပွဲရဲ့ဆွေးနွေးခန်းတစ်ခုမှာမြန်မာအမြဲတမ်းကိုယ်စားလှယ်ကကြာတာပြေးနေတုန်းကရှင်းပြခဲ့ပါရှင်
။ပါကစ္စတန်ရွေးကောက်ပွဲကော်မရှင်ကမှတ်ပုံတင်ခွင့်မပြုခဲ့တဲ့နိုင်ငံရေးပါတီအသစ်တစ်ခုရဲ့တင်ပြလျှောက်ထားချက်ကိုပါကစ္စတန်ဖက်ဒရယ်တရားရုံးတစ်ခုကနိုင်ငံရေးပါတီဘက်ကနေဆုံးဖြတ်ချက်ချပေးလိုက်ပါတယ်။ကုလသမဂ္ဂနဲ့အမေရိကန်တို့ကကမ္ဘာလုံးဆိုင်ရာအကြမ်းဖက်ဝါဒီဖြစ်သတ်မှတ်ထားတဲ့ဘာသာရေးဆရာတို့နဲ့ဆက်ဆက်ရှိတယ်ဆိုပြီးအဲ့ဒီပါတီရဲ့မှတ်ပုံတင်လျှောက်ထားချက်ကိုကော်မရှင်ကပယ်ချခဲ့တာပါ။ဒါပေမဲ့မီလီမူစလင်လိဂ် MML ရဲ့မှတ်ပုံတင်လျှောက်လာပယ်ချခဲ့တာကိုပြန်ပြီးလေ့လာသုံးသပ်ဖို့အစ္စလာမဘတ်တရားရုံးချုပ်ကကြာသပတေးနေ့မှာဆုံးဖြတ်ချက်ချပြီးကော်မရှင်ကိုညွှန်ကြားခဲ့ပါတယ်။ MML ပါတီဟာဘာသာရေးဆရာဟာဖီးဆာယီရဲ့ဂျမတ်ဥဒါဝါ JUD ပြည်ထောင်အဖွဲ့ရဲ့နိုင်ငံရေးလက်တံပါတီတစ်ခုဖြစ်ဆိုကြပါတယ်။2008ခုနှစ်ကမွန်ဘိုင်းမြို့ကိုအကြမ်းဖက်ဝါဒီတွေတိုက်ခိုက်တာကြောင့်အမေရိကန်နိုင်ငံသားတွေရဲ့ပါဝင်လူပေါင်း166ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုဟာဗီးဆာယီကနောက်ွယ်ကနေကြိုးကန်စစ်ဆင်ခဲ့တယ်လို့အိန္ဒိယနဲ့အမေရိကန်တို့ကဆွဆွဲထားပါတယ်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်တွေဟာသူတို့ဆွေးနွေးခဲ့တဲ့အကြောင်းတွေကိုအင်ဗျူရောမှာအမေရိကန်တာဝန်ရှိသူတွေကိုရှင်းလင်းပြောကြားခဲ့ပါတယ်။တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးချွန်အီယောင်းနဲ့ ကိုရီးယားထောက်လှမ်းရေးဌာနအကြီးအကဲဆော်ဟွန်းတို့ဟာအမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR McMaster နဲ့တခြားထိပ်တန်းတာဝန်ရှိသူတွေကိုအင်ဗျူရောမှတွေ့ဆုံရှင်းပြမယ်လို့အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရကအစောပိုင်းတုန်းကပြောကြားခဲ့ပါတယ်ပြောင်းရမ်းမျိုးတော်မှာမြောက်ကိုရီးယားတာဝန်ရှိသူတွေနဲ့နှစ်ရက်ကြာဆွေးနွေးခဲ့တဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်တွေကမြောက်ကိုရီးယားအနေနဲ့အမေရိကန်အစိုးရနဲ့ဆွေးနွေးဖို့လိုလားတယ်လို့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လုံခြုံရေးကိုအာမခံနိုင်မယ်ဆိုရင်နျူကလ িয়ার နဲ့ပယ်ထိန်တုံးဆက်သတ်မှုကိုရပ်ဆိုင်းထားပြီးတော့အမေရိကန်နဲ့ဓာတ်ရိုက်ဆွေးနွေးမယ်လို့ကင်ဂျုံအန်းကပြောခဲ့ကြောင်းတောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးကပြောပါတယ်။အခုလိုမြောက်ကိုရီးယားဘက်ကကမ်းလှမ်းမှုကိုသမ္မတဒေါ်နယ်ထရမ့်ကသတိနဲ့အကောင်းမြင်ခဲ့ပါတယ်။ဒီမြောက်ကိုရီးယားရဲ့ကမ်းလှမ်းချက်နဲ့ပတ်သက်လို့လုံခြုံရေးအကြံပေးချောင်းအီယွန်ဟာဝါရှင်တန်မှာအမေရိကန်တာဝန်ရှိသူတွေကိုရှင်းပြပြီးတရုတ်နဲ့ရုရှားကိုတွားရောက်ရှင်းပြမှာပါ။ထောက်လိုင်းဌာနအကြီးအကဲဆော်ဟွန်းကတော့ဂျပန်နိုင်ငံကိုတွားရောက်ရှင်းပြမှာဖြစ်ပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာဒီကနေ့စတင်မဲ့ဆောင်းရာသီမတန်ဆွမ်းအိုလံပစ်အကစားပြိုင်ပွဲဖွင့်ပွဲအခမ်းအနားမှာတောင်မြောက်ကိုရီးယားနှစ်နိုင်ငံအသင်းတွေပူးတွဲချီတက်ကြမှာမဟုတ်ဘူးလို့ကိုရီးယားမတန်ဆွမ်းအိုလံပစ်အကစားပြိုင်ပွဲကော်မတီကကြာသပတေးနေ့မှာပြောပါတယ်။နှစ်နိုင်ငံပူးတွဲကြိုင်မဲ့အလံထဲမှာဂျပန်နိုင်ငံနဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေကိုထဲ့မထဲဆိုတဲ့အပေါ်သဘောတူချက်မရတာကြောင့်လို့ဆိုပါတယ်။ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုတွေကတော့ဂျပန်ပင်လယ်ထဲကတောင်ကိုရီးယားထိန်းချုပ်မှုအောက်မှာရှိတဲ့ကျွန်းစုတွေဖြစ်ပြီးဂျပန်ကလည်းသူတို့ပိုင်နေလို့ပြောထားတာပါ။အာကစားပွဲတော်တွင်လွှင့်ထူမဲ့ပေါင်းစည်းရေးအလံထဲမှာတောက်တိုကျွန်းစုတွေကိုထဲ့သွင်းဖို့ပြပို့ခုမပြုတ်ဘူးဆိုတာမြောက်ကိုရီးယားကလက်မခံနိုင်ဘူးလို့နိုင်ငံစလုံးနဲ့အချိန်တော်ကြာဆွေးနွေးပြီးတဲ့နောက်အိုလံပစ်ကော်မတီကပြောပါတယ်။အဲ့ဒီကျွန်းစုတွေကိုတောင်ကိုရီးယားကတောက်တိုလို့ခေါ်ပြီးဂျပန်ကတက်ကီရှိမာလို့ခေါ်တာပါခင်ဗျာ။
တောက်ကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆူမြတ်မွန်နဲ့ကိုကျော်ကျော်တင်တို့ကြီးညာပေးသွားတာပါအခုတောက်ကြနေမနေ့ကသတင်းလွှာတွေကိုစတိုက်နားဆင်ရပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာတွေအစာရေစာငတ်မွခေါင်းပါအောင်အတင်းအဓမ္မလုပ်ပြီးလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုပုံစံတစ်မျိုးနဲ့ဆက်ဖြစ်နေတယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတဦးကပြောလိုက်ပါတယ်။ဆီးရီးယားအတွက်ထွေထွေညီလာခံကလုပ်ခဲ့ဘူးသလိုတခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ IIIM ဖွဲ့စည်းလှုပ်ဆောင်စေချင်တယ်လို့လည်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်အန်ဒရူးဂီလ်မိုကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ပဇာဒေတာကို၄ရက်ကြာတွားရောက်ပြီးမကြသေးခင်ကမှပြန်ရောက်လာတဲ့အင်ဒရူးဂိုမိုကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှ VOA သတင်းတောက်မာဂရက်ဘက်ရှီယာကတွေ့ဆုံမေးမြန်းချင်းအတွင်းသူကအဲ့ဒီလိုပြောတာပါကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြပါမယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူတွေပြစ်ကျက်နေတဲ့ဒုက္ခသည်စခန်းကြီးကိုသူတွေ့ခဲ့ရပြီးကမ္ဘာပေါ်မှာအကြီးဆုံးဒုက္ခသည်စခန်းဖြစ်လာနေပြီလို့မစ္စတာအင်ဒရူးဂီလ်မိုကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့ဖြစ်ပျက်နေတာတွေကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်နိုင်ငံတကာကသတ်မှတ်ပြောဆိုနေကြပြီးအခုမစ္စတာအန်ဒရူးဂီလ်မိုကလည်းအဲ့ဒီအတိုင်းသတ်မှတ်တဲ့ပြင်ပုံစံသစ်တစ်မျိုးနဲ့တောင်းမှဆက်ဖြစ်နေတယ်လို့ပြောပါတယ်။အဲ့ဒါကိုသူကအတင်းအဓမ္မအစာရေစာငတ်မှုခေါင်းမအောင်လုပ်ချင်းဖြစ်ခေါ်ဆိုပါတယ်။ဒီကိုင်းမီနယ်မြောက်ပိုင်းမှာကြံနေသေးတဲ့ရိုဟင်ဂျာအများပြားအနေနဲ့အစာအစာမရအောင်ဖြတ်တောက်ခံထားရပုံပေါ်တယ်လို့သူကပြောပါတယ်
။ For example, there is no distribution allowed by UN humanitarian agencies to the Rohingya inside.
ဥပမာအဖြစ်မြန်မာနိုင်ငံတွင်းက Rohingya တွေကိုကူညီပေးဖို့ကုလသမဂ္ဂလူသားစာနာမှုကူညီပေးရေးအဖွဲ့တွေကိုခွင့်မပြုပါဘူး။လေသမားတွေစီကနေလေယာဉ်မီတွေကိုအာဏာပိုင်တွေကသိမ်းယူပါတယ်။တိရစ္ဆာန်တွေခိုးယူခံရဒါမှမဟုတ်တပ်ဖြတ်ခံရပါတယ်။ဈေးတွေမိရှုခံရပါတယ်။ဒါပြင်ပိတ်လောင်ထားတယ်လို့မျိုးပုံစံမျိုးရှိနေပါတယ်။လူတွေဟာသူတို့ကြေးရွာတွေတချို့ဖြစ်ရတယ်မှာဆိုအင်းငါနေတော့အပြင်ထွက်ခွင့်မရတာကြောင့်သူတို့အစားအစာအတွက်ဝင်ငွေရဖို့ဘလို့အလုပ်မျိုးမှလုပ်ခွင့်မရကြပါဘူး။ဒါကြောင့်လေလူတွေကိုထွက်ပြေးအောင်လုပ်တယ်လို့ဖြစ်နေပြီးကျွန်တော်တို့အခေါ်အားဖြင့်ဒါဟာငတ်မို့ခေါင်းပါအောင်အတင်းအဓမ္မလုပ်တာဖြစ်ပြီးတော့လူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ပါတယ်
။နိုင်ငံတွင်းကြံနေသေးတဲ့ရိုဟင်ဂျာတွေအဲ့လိုအခြေအနေနဲ့ရင်ဆိုင်နေရတယ်လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေသူတို့နေအိမ်တွေစီပြန်နိုင်ဖို့အခြေအနေမျိုးလည်းလက်ရှိမှာမရှိသေးဘူးလို့မစ္စတာဂီလ်မိုကဆိုပါတယ်။ဒီအတွက်လှုပ်ဖို့လူတယ်လို့သူမြင်တာကတော့
clearly there has to be sustained international pressure on the government of Myanmar to prevent
ရှင်းနာကတော့မြန်မာလူမျိုးရေးတပ်ဖွဲ့တွေအနေနဲ့သူတို့လုပ်နေတဲ့လုပ်ရက်တွေကိုမလုပ်အောင်တားဆီးဖို့မြန်မာအစိုးရကိုနိုင်ငံတကာကအခိုင်အမာဆက်ပြီးတော့ဖိအားပေးရပါမယ်။ဒါ့အပြင်ဒုက္ခသည်တွေအိမ်ပြန်နိုင်အောင်အပြောနဲ့မဟုတ်ဘဲတကယ်ကိုစစ်မှန်တဲ့အခြေအနေမျိုးတွေဖန်တီးပေးရပါမယ်။
ဒီချိန်ထဲမှာပဲဒုက္ခသည်တွေကိုလက်ခံကူညီနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုလည်းနိုင်ငံတကာအတိုင်းအဝိုင်းနဲ့အလူရှင်တွေကဆက်ပြီးအကူအညီပေးသွားရမယ်လို့ပြောပါတယ်။လူ့အခွင့်အရေးချိုးဖောက်မှုကျူးလွန်ထားသူတွေသူတို့လုပ်ရက်ကိုသူတို့ကိုယ်တိုင်တာဝန်ယူစေဖို့အတွက်ကတော့လူ့အခွင့်အရေးကောင်စီကဖွဲ့စည်းပေးထားတဲ့အချက်အလက်ရှာဖွေစုဆောင်းရေးအဖွဲ့အပြင် စီးရီးယားနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂထွေထွေညီလာခံကလုပ်ခဲ့တဲ့လိုမျိုးမြန်မာနိုင်ငံအတွက်လည်းလုပ်ဖို့မစ္စတာဂူမိုကလူလာပါတယ်
What I'm talking about is the IIIF, Independent International Investigative Mission that was set up by the General Assembly.
ကျွန်တော်ပြောတာကစီးရီးယားမှာဘသူတွေကဘလို့ကျူးလွန်ခဲ့တယ်ဆိုတာကိုစုံစမ်းပြီးတတိပုဂ္ဂလကျူးလွန်သူတွေတကယ်တမ်းတာဝန်ခံမှုရှိလာစေဖို့အထွေထွေညီလာခံကဖွဲ့စည်းပေးခဲ့တဲ့ IIIM လို့ခေါ်တဲ့တိကျလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့မျိုးဖြစ်ပါတယ်။မြန်မာနိုင်ငံအတွက်လည်းအဲ့ဒီလိုအလားတူအဖွဲ့မျိုးကျွန်တော်တို့လိုအပ်ပါတယ်
။အဲ့ဒီလိုရေးယူဆောင်ရွက်တာမျိုးတွေဒီနေ့မှဖြစ်လာမယ်ဆိုတဲ့မျှော်လင့်ချက်နဲ့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂယုံကနေအဖွဲ့တစ်ဖွဲ့ကိုကောက်ဆက်စ်ပဇားကိုလွတ်ပြီးနှိမ့်ဆက်ညှဉ်းပန်းမှုရှိခဲ့တာတွေကိုမှတ်တမ်းတင်မယ်လို့မစ္စတာဂူမိုကပြောပါတယ်။ဒါ့အပြင်လက်ရှိရခိုင်ရေးနဲ့ပတ်သက်ရင်အထူးရောက်ဆုံးဖိအားပေးနိုင်တာကကုလသမဂ္ဂလူညိုရေးကောင်စီပဲဖြစ်ပြီးတော့လူညိုရေးကောင်စီကနေလှုပ်ဆောင်ဖို့သူမျှော်လင့်တာကတော့
We would like the Security Council to send a very clear message to the government.
လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုကိုရပ်ပြရမယ်။ဒုက္ခတွေကိုအိမ်ပြန်ခွင့်ပြုရမယ်။ကြီးမားတဲ့ရာဇဝတ်မှုကျူးလွန်ထားသူတွေကိုအရေးယူနိုင်မဲ့လုပ်ငန်းတစ်ခုကိုချက်မှတ်ရမယ်ဆိုတာကိုလူညိုရေးကောင်စီကမြန်မာအစိုးရကိုရှင်းလင်းပြတ်သားစွာပြောဆိုတာကိုကျွန်တော်တို့ဖြစ်စေချင်ပါတယ်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရောက်နေတဲ့နိုင်ငံတော်လူညိုရေးဆိုင်ရာဂျန်ဘေးပို့ကိုဦးတောင်ထွန်းကတော့မြန်မာနိုင်ငံမှာလူမျိုးစုလည်းရှင်းလင်းဖယ်ရှားမှုဒါမှမဟုတ်လူမျိုးတုံးသက်ပြတ်မှုရှိတယ်ဆိုတဲ့ဆွဆွဲချက်တွေမကြာခဏကြားရကြောင်းအရင်ကပြောခဲ့ဘူးသလိုပဲထပ်ပြောရရင်ဒါဟာအစိုးရမူဝါဒမဟုတ်ဘူးဆိုတာအာမခံပြောနိုင်ကြောင်းဆွဆွဲချက်တွေရှိနေပေမဲ့လည်းတိတာရှင်းလင်းတဲ့အထောက်အထားတွေ့ကျင်တဲ့အကြောင်းသတင်းတော့တွေကိုကြာတာပြေးနေကပဲပြောခဲ့ပါရခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇာဒေတာကညစ်ပတ်ပေးရေးပြီးနေရာနဲ့လူနဲ့မမျှအောင်ချက်ညက်နေတဲ့ဒုက္ခသည်စခန်းမှာထောင်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာစင်တွေရဲ့အန်ဒီယန်နဲ့ရင်ဆိုင်နေကြရတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကသတိပေးထားပါတယ်။ဒီအကြောင်းကိုတော့ UNHCR ဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက်လီဆာရှလိန်ပေးပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြပေးမှာပါရှင်။ပြည်ထောင်စုနှင့်ဩဂုတ်လကစပြီးမြန်မာနိုင်ငံထဲကအကြမ်းဖက်မှုတွေညှဉ်းပန်းနှိပ်စက်မှုတွေကြောင့်ဘေးလွတ်ရာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာအခုဆိုရင်6,900,000ကျော်ရှိလာပါပြီ။အဲ့ဒီထဲကအများစုဟာကမ္ဘာအကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့ကော့ဆက်စ်ဘဇာဒေတာကဂုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်နေကြပါဗျ။ဒုက္ခသည်တွေကြားမှာအနာရောဂါဖြစ်ပွားမှုတွေအာဟာရချို့တက်မှုတွေအပါအဝင်မကြာခင်ရောက်လာတော့မဲ့မုတ်တုံရသည်နဲ့ဆိုင်ကလုန်းမုန်တိုင်းအန်ဒီရဲ့စတဲ့ချင်းချောက်မှုမျိုးစုံကိုရင်ဆိုင်နေကြရပါတယ်။ဒါအပြင်အခုဆိုရင်မျှော်လင့်မထားတဲ့အသက်ပင်းနဲ့ရင်ဆိုင်ရနိုင်ခြေရှိတဲ့တော်ရိုင်းတရိတ်ဆန်တွေရဲ့အန်ဒီရဲ့ဒိက်ကလည်းထပ်ပြီးတော့ကြုံတွေ့လာရပါတယ်။ကုတုပလောင်ဒုက္ခသည်စခန်းနေရာဟာအရင်တုန်းကအာရှစင်တွေနှစ်ပေါင်းများစွာကျဆနေထိုင်ခဲ့တဲ့နေရာဖြစ်တဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကသတင်းထုတ်ပြန်ထားပါတယ်။အခုဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားမှာအစာရှာဖွေနေတဲ့ဆင်ကောင်ရီ40ဝန်းကျင်ရှိကြောင်း UNHCR ရဲ့ပြောခွင့်ရသူအန်ဒရီမဟာဂျစ်ကပြောပါတယ်
။ As a result of the interaction now between the refugees and the wildlife,We had the situation where 10 refugees have been killed in incidents
တော့ဆင်းရဲနေကဒုက္ခသည်စခန်းနေတိရောက်လာပြီးလူတွေတေကြရတာပြင်သူတို့ရှိစုမဲစုပိုင်သမျှလေးတွေကိုလည်းဖျက်ဆီးသွားကြတာကိုခံနေကြပြီးအခုဆိုရင်ဆင်းအန္တရာယ်ကြောင့်ဒုက္ခသည်10ယောက်တေဆုံးခဲ့ရပြီးဖြစ်ပါတယ
်ဒုက္ခသည်တွေကိုအန္တရာယ်ရှိတဲ့တော်ရိုင်းတရိတ်ဆန်တွေရဲ့အန္တရာယ်ကနေအကာအကွယ်ပေးဖို့ UNHCR နဲ့နိုင်ငံတကာသဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ IUCN တို့အတူပူးပေါင်းဖွဲ့စည်းထားတဲ့အကြောင်းမစ္စတာမဟာဂျစ်ကပြောပါတယ် IUCN ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာတော်ရိုင်းတရိတ်ဆန်တွေရဲ့ဘေးအန္တရာယ်ကကင်ဝေးဖို့လူမှုအတိုင်းဝိုင်းတွေနဲ့အတူဆက်စုနှစ်ပေါင်းများစွာအတူလက်တွဲအလုပ်လုပ်ခဲ့တာဖြစ်တဲ့အကြောင်းလည်းသူကပြောပါတယ်အစစ်မြစ်လေ့ကျင့်ထားတဲ့စင်အန်ဒီယဲတုံ့ပြန်ဆောင်ရွက်ရေးအဖွဲ့18ဖွဲ့ဟာအခုဆိုရင်ဒုက္ခသည်စခန်းကိုအနီးကပ်စောင့်ကြည့်နေကြပြီဖြစ်ကြောင်းမစ္စတာမဟာဂျစ်ကပြောပါတယ်။အဲ့ဒီလူတွေဟာစင်တကောင်ကိုဘလို့ချင့်ကပ်ရမယ်၊ဒုက္ခသည်စခန်းနဲ့တရိတ်ဆန်တွေဝင်လာမှကိုဘလို့တားဆီးရမယ်၊လူတွေအန်ဒီယဲကင်းပေးရှင်းအောင်ဘလို့ထားပေးရမယ်ဆိုတာတွေကိုသေသေချာချာသိတဲ့အကြောင်းသူကပြောပါတယ်ရှင်။ဖီယိုရဲ့တောက်ကြနေမနေခင်စီစဉ်တွေကိုမြို့တော်ဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါလေရှင် အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးပွဲတွေအများဆုံးလုပ်ဖို့တရုတ်ကတိုက်တွန်းလိုက်ပါတယ်။အခြေအနေ82တက်ပြီးငြိမ်းချမ်းစေဖို့အများဆုံးဆွေးနွေးပါလို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်အစိုးရနဲ့ဆွေးနွေးလိုတယ်လို့မြောက်ကိုရီးယားတို့ဘက်ကပြောလာတဲ့အခွင့်အရေးကိုအမိအယမယူရင်နောက်ထပ်ဒီလိုအခွင့်အရေးမျိုးမရနိုင်တော့ဘူးလို့လေလာသူတချို့ကတုံ့တက်ပါတယ်။အပြည့်စုံကို VOA သတင်းတောက် BIG ရဲ့သတင်းကိုအခြေခံပြီးမဆုမြမွန်ကဆက်ပြောပြမှာပါရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းရဲ့သတင်းစကားကိုတည်ဆောင်လာတဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်တွေအမေရိကန်တာဝန်ရှိသူတွေနဲ့ဝါရှင်တန်မြို့တော်ကမှမတွေ့ဆုံခင်နိုင်ပိုင်းအလိုမှာပဲအမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံတို့ကြားအ мян ဆုံးဆွေးနွေးတဲ့နယ်လို့တရုတ်နိုင်ငံကပြောကြားလိုက်တာပါရှေ့မတိုးနောက်မဆုတ်ဖြစ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার ပြဿနာဖြေရှင်းရေးအတွက်အလင်းစာလေးပေါ်လာပြီးမှန်ကန်တဲ့လမ်းဘက်ကိုဦးတည်နေပြီလို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကကြာတာရင်းနေကပြောကြားခဲ့တာပါ
歷史經驗告訴我們每當半島出現緩和時各種干擾
ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေပေါ်ပေါက်လာတိုင်းဝင်းဆွတ်ဖက်မှုမျိုးစုံနောက်ကလိုက်လာပါတယ်အခုတော့တက်ဆိုင်တဲ့နိုင်ငံတွေအနေနဲ့ဘလောက်ဆန္ဒအမှန်ရှိတယ်လဲဆိုတာကိုစမ်းသပ်ရမယ့်အချိန်ရောက်နေပါပြီညီညာရေးအတွက်အားကျိုးမှန်တဲ့လုပ်ရမှာဖြစ်တယ်လို့အခွင့်အလမ်းကိုအမိရယူရမှာဖြစ်ပါတယ
်မြောက်ကိုရီးယားနျူကလ িয়ার ပြဿနာအဆုံးသတ်စေရွေးအတွက်ရှေ့မှာအရေးကြီးတဲ့အခိုက်အတန့်တွေအများကြီးကြုံရအောင်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းဂျာတာရင်းနေကပဲပြောကြားခဲ့ပါတယ်အမေရိကန်ရဲ့ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ရေးနဲ့နျူကလ িয়ার ကင်းစင်ပပျောက်ရေးကိစ္စတွေဆွေးနွေးဖို့အမေရိကန်အစိုးရနဲ့ဆွေးနွေးလိုတယ်လို့တောင်ကိုရီးယားအထူးကိုယ်စားလှယ်တွေကိုမြောက်ကိုရီးယားတို့ပြောခဲ့တာပါ။ဒါနဲ့ပတ်သက်လို့အမေရိကန်တို့ဘက်ကစောင့်ကြည့်ရအောင်မယ်လို့တုံ့ပြန်ထားပါတယ်။အခုလိုမြောက်ကိုရီးယားတို့ဘက်ကသဘောထားပြောင်းလာတာဟာတန်တမာရေးအရာထူးခြားတဲ့တိုးတက်မှုဖြစ်နိုင်တယ်လို့အရေးယူတန်ခတ်မှုတွေရော့သွားအောင်လှုပ်တာဖြစ်နိုင်တယ်၊နှစ်ခုလုံးလဲဖြစ်နိုင်တယ်လို့လေးလာသူတချို့ကသုံးသပ်နေကြပါတယ်။အရင်ကလဲစီးပွားရေးဆိုင်ရာထောက်ပံ့ကူညီမှုနဲ့လုံခြုံရေးအရာအာမခံချက်တွေအတွက်မြောက်ကိုရီးယားတို့ကနျူကလ িয়ার အစီအစဉ်ကိုရပ်ထားမယ်လို့ကတိတွေပေးခဲ့ပေမဲ့ချိုးဖောက်ခဲ့တာပါအမေရိကန်နဲ့တောင်ကိုရီးယားစစ်ရေးလေ့ကျင့်မှုကိုရပ်ထားရင်မြောက်ကိုရီးယားတို့ဘက်ကနျူကလ িয়ার နဲ့ဒုံးလက်နဲ့ဆန်းသတ်မှုတွေရပ်ထားဖို့တရုတ်ကဂျားဝင်စီယုံတိုက်တွန်းထားတဲ့အတွက်အခုလိုအခြေအနေတွေဖြစ်လာတာလို့တရုတ်တို့ကဆိုပါတယ်ဆောင်ရသည့်အိုလံပစ်အားကစားပြိုင်ပွဲတွေကျင်းပနေချိန်ကာလအတွင်းအမေရိကန်နဲ့တောင်ကိုရီးယားပူးတွဲစစ်ရေးလေ့ကျင့်မှုတွေကိုဆိုင်းထားတဲ့အတွက်မြောက်ကိုရီးယားတို့ဘက်ကစမ်းသပ်မှုတွေမလုပ်တာလို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကထောက်ပြပါတယ
်။事实证明啊，中方提出的双暂停的倡议是一剂对症。
စစ်ရေးလေ့ကျင့်မှုတွေဆိုင်းထားရင်စမ်းသပ်မှုတွေကိုလည်းရပ်ဆိုင်းထားဖို့တရုတ်ရဲ့ဆိုပြချက်ဟာပြဿနာအတွက်မှန်ကန်တဲ့အကြံပြုချက်ဖြစ်ပါတယ်။ကိုရီးယားနိုင်ငံသားဆက်ဆံရေးတိုးတက်စေဖို့အခြေအနေတွေကိုလမ်းခင်းပေးခဲ့တယ်ဆိုတာတက်တည်ပြနေပါတယ်
။ပျုံချမ်းမှာကျင်းပနေတဲ့မတန်ဆွမ်းအိုလံပစ်အားကစားပြိုင်ပွဲတွေပြီးဆုံးမဲ့မတ်လ18ရက်နေ့ကျော်သွားရင်တော့တောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစစ်ရေးလေ့ကျင့်မှုကိုလုပ်မယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကကြေညာထားပါတယ်။ကမ္ဘာမူဝါဒရေးရာကာနီဂီစင်ဟွာစင်တာကသုတေသီယောင်တောင်းကတော့အမေရိကန်နဲ့ဆွေးနွေးဖို့လိုလိုလားလားဖြစ်လာတာကပူတွဲစီရေးလေ့ကျင့်မှုတွေကိုရပ်ထားလို့လည်းမဟုတ်ဘူးအရေးယူတန်ခတ်မှုတွေကြောင့်လည်းမဟုတ်ဘူးလို့သုံးသပ်ပါတယ
်朝鮮已經完成了他核戰略的
ပြီးခဲ့တဲ့နှစ်ထဲမှာမြောက်ကိုရီးယားကတိုက်ချင်းပက်ထင်းတပ်ဒုံးလက်နဲ့စုမှုကိုပြစ်လွတ်ဆန်းသတ်ခဲ့ပါတယ်သူတို့ရဲ့နျူကလ িয়ার ဆိုင်ရာမဟာဗျူဟာပထမအဆင့်ကိုမြောက်ကိုရီးယားရဘက်ကအပိတ်သတ်နိုင်ခဲ့ပါပြီနျူကလ িয়ার ရန်ကိုကာကွယ်နိုင်စွမ်းရှိအောင်ဆောင်ရွက်မှုရဲ့ပထမအဆင့်ပြီးစီးသွားတာဖြစ်ပါတယ်အဲ့ဒီစံသတ်မှုတွေအပြီးမှာပဲမြောက်ကိုရီးယားဘက်ကတောင်ကိုရီးယားနဲ့ဆက်ဆံရေးပြန်လည်တည်ဆောက်ဖို့အမြန်အစွမ်းဆောင်ရွက်လာတာလည်းဖြစ်ပါတယ်။ဒုံးလဲနဲ့စံသတ်မှုတွေရောင်းဖြစ်လာခဲ့တဲ့အဆိုးဖက်သက်ရောက်မှုတွေကိုတံပြန်နိုင်အောင်ဆောင်ရွက်လာတာဖြစ်ပါတယ်
။အခုပေါ်နေတဲ့အခွင့်အရေးဟာရဖို့ခိုက်ခဲ့တဲ့အခွင့်အရေးဖြစ်တယ်လို့လည်းသူကဆိုပါတယ်။ဆွေးနွေးဖို့ကမ်းလှမ်းလာတဲ့အခွင့်အရေးကိုအမေရိကန်ဘက်ကအမိအယမယူဘူး။ဆွေးနွေးညှိနှိုင်းမဲ့ဇပွဲစီအမေရိကန်တို့လာဖို့အချိန်ကိုမြောက်ကိုရီးယားတို့ဘက်ကဆောင်ရတာစိတ်မရှိဘူးဆိုရင်သူမှနျူကလ িয়ার ဆွမ်းရည်အမှန်တကယ်ရှိတယ်ဆိုတာကိုကဘာကိုပြန်လဲပြသလာနိုင်တယ်လို့ပြောပါတယ်။ဒါရမကဒီလိုအခွင့်အလမ်းမျိုးလဲထပ်မလာနိုင်တော့ဘူးလို့သူတေသည်ရှောင်းတောင်းကပြောပါတယ်ရှင
်။အမေရိကန်နဲ့မြောက်ကိုရီးယားအများဆုံးတွေ့ဆုံဆွေးနွေးဖို့တရုတ်ကတိုက်တွန်းတဲ့အကြောင်းမဆုမမြန်မွန်ပြောပြခဲ့တာပါ။အခုအမေရိကန်လွှတ်တော်ဂျာကာလာရွေးကောက်ပွဲဘက်ကိုအလှည့်ပေးပြစေရှင်။လ Lamet no imbala, lutto, jacala, yuka, where dragon, umes, where see your muri pite, panama, yuche, where it did rimba temave, texax bina, majimbavare, a lutto, a mat alum, lia, tons and ganiane, a telluto, a mat de yaya, tombo, the bongo, yuche, will pins in it, yuka, where it pita jow, the matat tramne, do yet let dread bet Republican, we all, democratic, a drapa, nanga ye ya, a juice at the cheat, yuka, where pila valime, few a drink out gin melon, the dim people tarago, good thing tayuga, pyopia mavashin.
ကွန်ဆာဗေးတစ်ရှေးဟိုးဆွဲတွေများတဲ့တက်ဆက်ပြည်နယ်မှာကျင်းပတယ်ပနမယူကော့ပွဲတွေမှာဒီမိုကရက်တွေအများပြားမဲထွက်ပေးတာကိုတွေ့ရပါတယ်။ဒါကဒီနေ့ကျင်းပမယ်လွတ်တော်ဂျာဂလာယူကော့ပွဲတွေမှာလည်းအလားတူမဲပေးသူများလာနိုင်နေဆိုတာကိုစောစီးစီးပြသနေတာပါ။ဒီဂျာဂလာယူကော့ပွဲတွေကသမ္မတထရန့်အတွက်ရောပါတီကြီးနှစ်ခုစလုံးအတွက်တိတ်ကိုအရေးကြီးပါတယ်။
We feel like it's time for our voices to be heard and for us to have a seat at the table.
Teaching a tomorrow year, Sana, the Vora Munigo, Luri Lekan, Jadi Lamete, Ludoma, Nea, Juyame, Chain, Yabilo, Tama Kanami Valley.
Chagala, you got Buerima, Tamara, Donne Trango, Diga, Jonga, the Kubi, Debi, Luri Sanjin, now, Democratic, Gasio Nivare.
But he is doing a lot of good for this country, and I hope they see that we have people of all ethnicities here supporting our president.
You're
sitting back, you're watching television, maybe I don't have to vote today, we just won the presidency, and then we get clobbered.
Donald Trump, the brother, the Demonade, Dwe, Nangan Yia, Kamakumari, Jungia, Vimele, Republican Party, when he had Toka Muguro, Akaima Yayugere, Subi, Nangan Yilila, the deputy, Bill Gulston, Gabiovari.
The more strongly a voter identifies with the Republican Party, the more strongly he or she tends to approve of Donald Trump. And so in a very real sense, I think the Republican Party is now the party of Trump.
Republican Party ga me la pe da wa lo po pi do thauk paw pyo la le le. Ai me sana shin ga tamara Trump go thauk kan me pe bu po mya le ba be. De ka ran cha ro Republican Party ga Trump ye party lo pyo a ma ba.
Dai me le tamara Trump paw tamai ma so thon lu lu thauk kan mu ja sin ni de a shin ye yai khan mu dan go ro Republican Party win ni jin sai ni ya ba le. Republican ku sle law nwi ga le da u so yin ni ja de lo
As the president goes down, the trust and the desire to vote for Republicans goes down. And that is a trend that just is quietly building against the Republicans. They have a very rough midterm ahead.
Tamra bo Ludu Taukan mu ja sin le le Republican ba ga le mae pe chin ne san na ne yong ji mu a ne twa le le ba. Di so yi mu ga Republican ri po ti phi phi lwa mu ni ba de. She ma Republican ri twae chan tan khat khe me ja ka la ywe kaw pwe ri ba be.
There are many members who are retiring because of what the political landscape looks like. There are many more targets.
Republican ni pek ka niya ri ku po pye mat tha pi lo shin pyan ya ma ba.
November lut do ja ga la yuko pwe ma Democrat ni ya ga me so yin Tamara Trump ye season 2 a tha ma myaw han da la nai ma de. Ta ka lo Democrat ni ya twa ga me so yin 2020 ma chin ba me Tamara yuko pwe ma tai ngin la me ne ne ta dan ga Tamara Trump twe khe khe de kala ri phit la nai chaw ma khmyar.
Ko tain thai u pyo pya twa da ba shin. Ma ta kin thau lwe ma dutiya bai na yi wa sa season ma ro American
ဒီရန်အတုံးအင်္ဂလိပ်သင်ခန်းစာကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ရမှာပါရှင်။
V
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ရက်တောက်ကြနေမနေ့ပိုင်းစီစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့48အပြင်လိုင်းလက်မီတာ190 kHz 1595ကနေတိုချဲ့ဖန်ယူနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ဒီအချိန်ပိုင်းအတွင်းမှာတော့ EDN 3အင်္ဂလိပ်သင်ခန်းစာနဲ့ကျမရေးစီစဉ်မှာအရေးပြပေါ်မှာအသားတွေအကွက်လိုက်ထူတက်လာတဲ့အရေးပြယောဂအကြောင်းနဲ့ပတ်သက်လို့
အဖြစ်နေတာလေဆိုတော့ယူရယောင်ရမ်းမှုဖြစ်ပြီးတော့အဲ့ဒီနေရာမှာရဲလာပြီးထူထူကွက်တွေပေါ်လာပြီးရင်အပေါ်မှာအဖြူရောင်ကြီးပက်ပြီးတက်နေတာ
အရေးပြအထူးကဒေါက်တာစိုးဝင်းဦးရဲ့ပြောပြချက်နဲ့တူနားဆင်နိုင်ပါတယ်အဲ့ဒီနောက်တိုင်းရင်သတင်းလွှတ်ကန်တာကိုလည်းနားဆင်ရမှာပါရှင်အခုရင်ဆုံးတော့ဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်
ဒီနေ့မနေ့တွေ့တင်ပြမယ် idiom အသုံးကတော့
walking on air
ဆိုတဲ့အသုံးပဲဖြစ်ပါတယ်။စာလုံးပေါင်းက W A L K I N G walking လမ်းလျှောက်နေသည် O N on အပေါ်မှာ A I R A လေးလို့လုံးောက်အဓိပ္ပာယ်ရပါတယ်။အဲ့ဒီ walking on air ဆိုတဲ့ idiom အသုံးရဲ့အဓိပ္ပာယ်ကိုတော့ရှည်ရှည်ဝေးဝေးရှင်းပြစရာလိုမယ်မထင်ပါဘူး။ဝင်းတာလှတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိပ်ဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေလို့ဖြစ်ပါလေ။သောရရှင်တူတူမမဆက်တန်းဆောင်ပွဲကိုတစ်နှစ်လုံးကြိုးစားကြရကနောက်ဆုံးအောင်စင်းသွားကြည့်ရင်တော့ဂုံတူးတွေတည်ကြီးထွက်တာတွေ့ရတဲ့အခါခံစားကြရတဲ့စိတ်လိုအနည်းဆုံးဥပမာပေးပြစီ။ဒီသုံးလုံးနဲ့ပတ်သက်လို့အမျိုးသမီးငယ်ဂရိတ်ဦးရဲ့စိတ်ခံစားချက်ကိုဖော်ပြတဲ့George Crew ရဲ့ဥမာကိုနားဆင်ကြကြရအောင်
။ Susan has been walking on air ever since she got the official letter that she is accepted as a graduate student at the University of California. You know, she never thought she had a chance.
Susan ဟာ California တက္ကသိုလ်ကသူ့ကိုဘွဲ့လွန်သင်တန်းကျောင်းသူအဖြစ်လက်ခံကြောင်းစာရရှိကလေးကပျော်လွန်းလို့ခြေထောက်နဲ့မြေကြီးထိတယ်လို့တောင်သူ့အနေနဲ့မထင်တော့ဘူး။သူဘယ်နည်းနဲ့မှဝင်ခွင့်ရမှာမဟုတ်ဘူးလို့ထင်ထားတာကိုလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားဆင်ကြကြရအောင်
။ Susan has been walking on air ever since she got the official letter that she is accepted as a graduate student at the University of California. You know, she never thought she had a chance.
ဝင်းတာလာတဲ့စိတ်ခံစားချက်ကြောင့်ခြေထောက်နဲ့မြေကြီးမထိပ်ဘူးလို့ယူဆရအောင်စိတ်ကပေါ်ပါရှင်လန်းနေတယ်ဆိုရင်ဘယ်လို idiom သုံးမလဲ
walking on air
တို့ပြောနိုင်ပါလေအဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
ဒေါ်လာလာတန်ရဲ့ idiom သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ပြီးတဲ့နောက်အခုဆက်ပြီးနားဆင်ရမယ့်ကျမရဲ့အစီအစဉ်မှာတော့ psoriasis လို့ခေါ်တဲ့အရေးပြယောဂအကြောင်းကိုနားဆင်ရမှာပါ psoriasis အရေးပြယောဂဟာအသားတွေကျန်းထော်ပြီးအနီးအပိတ်တွေထလာတတ်တဲ့အရေးပြယောဂမျိုးဖြစ်ပါတယ်ယောဂကိုလူသိနေပေမဲ့အဖြစ်များတဲ့ယောဂဖြစ်ပြီးကုသရလည်းခက်လို့သတိထားမိတာနဲ့ချက်ချင်းကျွမ်းကျင်သူတွေနဲ့ပြသပြီးတော့စနစ်တကျကုသသင်ပါတယ် psoriasis အရေးပြယောဂဘာကြောင့်ဖြစ်တယ်လဲယောဂလက္ခဏာတွေကဘာတွေလဲဆိုတာနဲ့အတူကာကွယ်ကုသမှုတွေအကြောင်းကိုအရေးပြအထူးကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
โอเคทุกคู่เสียวันจีดร.สุวินครับเราတို့ psoriasis လို့ခေါ်တဲ့အရေးပြအသားတက်မြန်တဲ့ယောဂါကမြန်မာနိုင်ငံမှာဖြစ်တဲ့အနေအထားဘယ်လိုရှိလဲဆရာကြီး
ယောဂါကတစ်ကမ္ဘာလုံးဖြစ်များတယ်မြန်မာနိုင်ငံမှာမဟုတ်ဘူး ူတီယာမှာ2ယောက်လုံးတော့ဖြစ်တတ်တယ်ဆိုတော့ဒါအဖြစ်များရဲ့ရေပြာယောဂါလို့ပြောလို့ရတယ်ဗျ
ဟုတ်ကဲ့ဆရာကြီးဒီယောဂါကဘို့ဘလို့ရေပြာမှာဖြစ်တာလဲဆရာ
သူကရေပြာအသားတက်မြန်ပြီးတော့ထူလာတဲ့ယောဂါဗျဗက်တီးရီးယားပိုးဝင်တာလည်းမဟုတ်ဘူးမှုဆွေးကြတာလည်းမဟုတ်ဘူးကုသယောဂါလည်းမဟုတ်ဘူးနာကြီးလည်းမဟုတ်ဘူးကင်ဆာလည်းမဟုတ်ဘူးအဖြစ်နေတာလေဆိုတော့ရေသားရောင်ရမ်းမှုဖြစ်ပြီးတော့အဲ့ဒီနေရာမှာရဲလာပြီးထူထူကွက်တွေပေါ်လာပြီးရင်အပေါ်မှာအဖြူရောင်ကြီးပက်တွေကပ်နေတာမျိုးဖြစ်တယ်။အချို့ဆိုရင်ဒီလိုမျိုးတစ်ကွက်နှစ်ကွက်လောက်ပဲရှိတော့ဒီယောဂါဖြစ်လို့ဖြစ်နေမှာတော့မသိကြဘူး။တခါဆက်မြင်ပဲအနေနဲ့တချို့ဆိုရင်တကူလုံးပေါ့နော်။ဦးခေါင်းကနေစပြီးတော့လက်ပွားချီပွားတကူလုံးဒီလိုအမီကွက်တွေကအကြီးကြီးဖြစ်ပြီးတော့တကွက်နဲ့တကွက်ဆက်ပြီးတော့ရန်ဆိုးလုံးလို့တကူလုံးဒီကွက်တွေပုံနေမြန်ထိုင်ရလွန်ခဲ့တဲ့တိတွေဖြစ်တယ
်။ဟုတ်ကဲ့ဆရာ။အဲ့တော့ဒီယောဂါအဓိကဘာကြောင့်ဖြစ်ရလဲ
။ဒီဆိုရင်းစီဆိုတဲ့ယောဂါဘာကြောင့်ဖြစ်လဲဆိုတာတိတိကျကျအခုတည်းတော့မသိသေးဘူးပေါ့နော်။အခုနောက်ဆုံးတွေ့ရှိမှုတွေရတော့သေးတယ်မှာပြီးပြီတမျိုးပါပုံမှန်ထက်ကိုလှုပ်ရှားထကြွနေပြီးတော့ဒီလက်ပတ်မှုနဲ့အတူလိုက်ပါပြီးတော့ရေချမ်းနေရာနဲ့မညောင်ရမ်းမှုဖြစ်စီတာဆိုတာတွေ့ရတယ်အဲ့တော့ဒီသေးပြီကဘာကြောင့်မို့ဒီလိုထကြလှုပ်ရှားနေလဲဆိုတော့အတိအကျမသိသေးဘူးဒါပေမဲ့ပြီးနေတာတော့အဲ့ဒီသေးပြီကရေချမ်းရောင်ရမ်းမှုဖြစ်စီတယ်ရေချမ်းရောင်တော့ငြင်းငြင်းကွာတယ်အသားတက်တာတွေရမ်းမြန်တယ်သူကနေရေကြောင်ဆိုစောင်းထိထက်ထားဆိုအလွာတွေရှိတယ်။အောက်ဆုံးဟောင်းမှာရေကြောင်ဆဲလ်တွေကမွေးပွားလာတဲ့အပေါ်ကြီးကြီးတက်လာတဲ့အသစ်ကြီးရင်လာတဲ့အပေါ်လုံးရောက်ကန်ဒီမှာတလားပြည့်ကန်ဒီမှာသူကတည်ဆုံသွားတယ်။နောက်အပေါ်ဆုံးဟောင်းမှာကြီးနေနဲ့နှင်းရဲသုံးရဲနေပြီးတော့ရေချိုးရက်ကွာသွားတယ်။ဒါတလားကြာတယ်။ဒါရေကြောင်ဆဲလ်တွေလဲလွန်မှုတော့ဘူး။အခုဖြစ်နေတာကတော့ဒီသေးယူလုံဆောင်မှုကြောင့်ရေကြောင်ရောင်ရမ်းပြီးတော့ရေကြောင်ဆဲလ်လဲလွန်မှုအရင်မြန်နေတယ်။အောက်ဆုံးကနေမွေးပွားလာတဲ့ဒီရေကြောင်ဆဲလ်တွေကနှင်းရဲသုံးရဲအတွင်းမှာအပေါ်ဆုံးရောက်လာအဲဒါမဲ့သူတို့ကတလားလောက်အသက်ရှင်ပါလိ။ဟိုနှင်းရဲသုံးရဲရှိသေးတယ်ဆိုတော့မသေးသေးဘူး။အဲတော့နောက်ထပ်ကလည်းဒီလိုမျိုးအဆဲတွေထက်ထရောက်လာ။ရောက်လာတဲ့အခါကျတော့အဲ့ညာမှာအရင်ကအထူးဖြူဘက်တွေဖြစ်တဲ့ယောဂါတော့
ဟုတ်ကဲ့ဆရာကြီး။အစားအသောက်နဲ့ရောပတ်သက်လား
။အစားအသောက်နဲ့ရောမပတ်သက်ဘူးကြ။အစားအသောက်ကြောင့်ဖြစ်တာမဟုတ်ဘူးလို့အစားအသောက်ကြောင့်လည်းပူလည်းမဆိုးဘူးပြက်လည်းမပြက်တာ။ဟု
တ်ကဲ့။အဲ့တော့ပူဆိုးနိုင်တာတွေရောပါလိမ့်ရှိလဲဆရာကြ
ီး။ပူဆိုးနိုင်တဲ့အရာတွေရှိတယ်ကြ။ဒီငုံတဲ့အရာကြီးကရောင်ရမ်းပြီးတော့အထိမခံဘူးဖြစ်နေတာ။အဲ့ချိန်မှာကိုကကုတ်တာလို့ချစ်တာလို့ဖဲ့လိုက်တာလို့ရေပြာပုံပဲ့တာလို့ထိခိုက်တန်ရဖြစ်တာလို့နေလောင်တာကြီးဖြစ်တယ်ဆိုရင်တော့ပူပြီးတော့များလာတယ်။ဟုတ်တခါဆောင်းနေလို့မျိုးလေဒီလိုအီးပြီးတော့အသားပတ်တဲ့ရာစီမှာဆိုရင်လေဒီကောင်ကပူဆိုးနေတာပဲဆိုလိုချင်တာကရေသားအခြေအနေပြောင်းလဲလာနေတယ်ညဒီကောင်ကကြွကြွလာနောက်တခါလေချောင်းနာတယ်လေချောင်းပိုးဝင်တယ်သက်ရှူလမ်းကြောင်းပိုးဝင်တယ်နောက်တချို့တောက်ဆေးတွေရှိတယ်အဲ့ဒီဆေးတွေကြောင့်လေဒီယောဂါပူဆိုးစီတာတွေရှိတယ်ဒါကြောင့်မို့လို့တောက်ဆေးတွေကိုလည်းတစ်ချက်တိထားမယ်ဥပမာဖြင့်ကော်တီဇုန်လို့ခေါ်တဲ့စတီရိုက်တောက်ဆေးတွေကန်ကဲတောက်ဆေးတွေဂလူကင်းဆိုတဲ့ခွင့်ပြားဆေးတမျိုးနဲ့ဘူပန်လောဆိုရဲကြီးကြစီတမျိုးဟာဒီယောဂါကိုငကူထက်ပူပြီးဆိုးနေတာလေ
ဟုတ်ကဲ့ဆရာအဲ့တော့ယောဂါကဖြစ်လာရင်ဘယ်လိုပုံစံမျိုးတွေရှိလဲ
ကွာဟိုပထမပြောခဲ့ဒီလိုပဲတကွနှစ်ကွက်ဖြစ်ဒီလိုတကူလုံးလေးဖြစ်နိုင်တယ်အဲ့လိုမျိုးကသူကပုံစံမျိုးမျိုးဖြစ်နိုင်တယ်အဲ့တော့အများဆုံးတွေ့ရတဲ့ပုံစံကတော့ရေပြားမှာအနီးဆက်လေးပေါ်လာတယ်အဲ့ဒီအနီးဆက်လေးကတစ်စီးစီးကြီးလာပြီးတော့အဖက်လေးပေါ်လာတယ်အဲ့အဖက်လေးကိုခွာလိုက်ရင်အောက်မှာသွေးဆိုးပြီးတော့ပြန်ခဲ့တယ်ပြီးရင်အဲ့ကွက်တွေကထပ်ကြီးလာတယ်ဒီရင်တောင်သေးတို့ဒူးတို့လက်မောင်းတို့ခြေတော်တို့လက်ပွားတို့ခြေပွားတို့ဥကောင်းတို့လက်သေးခြေသေးတွေတို့ကျောအောက်ပိုင်းနေရာတွေတို့ပုတ်တိုက်နေနေရာတွေမှာဖြစ်များဆုံးဖြစ်တယ်ပြင်းလေကိုကနာဘင်းညာတစ်ဖက်လုံးမှာညီညာဖြစ်တာများတယ်နောက်တချို့ဆိုရင်လက်သေးမှာအပေါက်သေးသေးလေးတွေနေနေတွေ့ရလက်သေးထူတာကျန်းတာချောင်နေတာအဲ့လိုမျိုးလည်းဖြစ်တယ်နောက်တစ်ခါဖြစ်တတ်တာတမျိုးကတိုင်းမျိုးရင်ပတ်တို့ရင်သားအောက်တို့ပေါင်ကြံတို့တင်မကြားတို့လေရင်ကားတို့ခြေလက်ကွေးလေးကြားနေရာတွေမှာသူကဖြစ်တာကွာအဖြစ်နေတယ်ဒါပေမဲ့လည်းအဲ့မှာဖြစ်နေဒီဂျိုင်းဆိုတာချွေးထွက်အောင်နေရာခံရခဲ့တယ်ဒီအခုယူရရောင်ရမ်းမှုဖြစ်နေတဲ့အခါကျတော့နေရာခံရရန်ချင်းလုံးပူပြီးဆက်ပြီးကတိရောဖြစ်နေတယ်လူမျိုးပုံစံတော့ရှေ့ဖြစ်တယ်နောက်ကလည်းမိမိမလေးဒီဟာဖြစ်တတ်တယ်အထူးဖြင့်ကိုယ်ကြီးမှာလေရောင်းနာပြီးဆိုရင်အဲ့ဒီလေရောင်းနာရဲ့ပိုးကြောင့်ကိုယ်ခန္ဓာမှာမိုးရိပ်စက်လို့အဆင်မင်းလေးအများကြီးပေါ်လာတယ်ဒါပေမဲ့လည်းလေရောင်းနာပျောက်ပြီးတဲ့အခါမှာတော့အဲ့ဒီဆက်လေးကကျွတ်ကျွတ်ပြန်ပျောက်သွားတတ်တယ်နောက်တစ်ခုရှိတာကဒီချိုးရည်ဖြစ်တဲ့လူတွေက30ရာခိုင်နှုန်းလောက်မှာတဲ့အစ်စ်တွေနာတဲ့တွေဗျအထူးဖြင့်လက်ချီတို့ကအစ်စ်ငယ်လေးတွေစနာတယ်ဟိုခါလို့ပါလို့လို့အစ်စ်တွေအကြီးကြီးတွေသိမနာဘူးအဲ့တော့ရေပြားမှာယောဂပြင်းထန်ရင်ဒီအစ်စ်နာကလည်းပြင်းထန်တယ်ရေပြားမှာတက်တာရင်အစ်စ်နာကလည်းတက်တာသွားတယ
်ဟုတ်ကဲ့ဆရာပုံစံတွေကမျိုးစုံရှိတော့ဒီယောဂရဲ့လို့ဘယ်လိုမျိုးသတ်မှတ်ဆုံးဖြတ်နိုင်မလဲ
ဟုတ်တယ်အဲ့အကြောင်းမလို့တက်နိုင်ရင်တော့ဒီဟာရေပြားဆောင်နဲ့တွေ့တာတော့ကောင်းတယ်ဗျဒီအချိန်တော့ဒီလူနာရဖြစ်တဲ့ပုံစံကိုကြည့်ပြီးတော့ယောဂတတ်မှတ်နိုင်ကြပါတယ်လိုအပ်တယ်ခွဲရခက်တယ်ဆိုရင်တော့အသ ီပြုဖို့လေအသားစားလေးနည်းနည်းယူပြီးတော့တခွဲခန်းပို့ပြီးစခရီးပြီးတော့လုပ်လို့ရပါတယ
်ဟုတ်ကဲ့ဆရာဒီယောဂဖြစ်လာတာသိကြပြီဆိုရင်ကုသမှုအပိုင်းရော
ကုသမှုပြောခင်မှာကုသမှုရဲ့ရည်ရွယ်ချက်နှစ်ခုရှိတယ်ဗျခုနပြောတဲ့အရည်ပြားရောင်ရမ်းနေတယ်ဆိုတော့ဒီရည်ပြားရောင်ရမ်းနေအများဆုံးချော့ချဖို့အဲ့ဒါရည်ရွယ်ချက်တခုနောက်တစ်ခါထူပြီးတော့အဖက်ကြီးကွာနေတဲ့အခါကျတော့ဒီရည်ပြားမှာဖက်နေချင်းနေလို့မကောင်းဘူးတဲ့ခွာကြတယ်အဲ့တော့အဖက်ကွာတာကိုအများဆုံးထိန်းချုပ်ဖို့ဆိုပြီးတော့ရည်ရွယ်ချက်ရှိပါတယ်အဲ့အရာအတွက်ကိုလူမျိုးပုံစံတော့ယောဂအခြေအနေလူနာရဲ့တကူကျမ်းစာရေးအခြေအနေအသက်အဲ့အရာတွေကိုပေါင်းချုပ်စဉ်းစားပြီးတော့ဒီတယောက်ချင်းစီလိုက်ပုံစံချပြီးကုရတယ်။ဘာဖြစ်လို့လဲဆိုတော့ဒီယောဂအနာတရှိယောဂပြန်လေးဖြစ်တဲ့တွေဆိုတော့အချိန်ကြာကြီးကုရတယ်။ပြီးတော့ကောင်းသွားပြီဆိုရင်လည်းကောင်းတာကိုဆက်ထိန်းထားဖို့အတွက်စီးတချို့ကိုဆက်ပြီးတော့သုံးဆဲဖို့လူကောင်းလူမယ်ဆိုတာကိုကြိုပြီးတော့ပြောထားရတယ်။ကုတဲ့အခါကျတော့လေးစေးတွေတောက်စေးတွေထိုးစေးတွေတော့ရောင်ချီရစီလေးစားဆိုပြီးအမျိုးမျိုးရှိတယ်ဗျအဲ့ဒီအမျိုးမျိုးကိုတွဲပြက်ပြီးတော့ကုပါပေါ့နော
်ဟုတ်ကဲ့ကာကွယ်မှုအပိုင်းအနေနဲ့ရော
ဒီယောဂတယောက်နဲ့တယောက်တော့တိတိနဲ့ကုဆက်တာမို့ဒါပေမဲ့တစ်ခုရှိတာကဒီဂျင်းပေါ့နော်ဒီမျိုးရုပ်ပြီးသားကပြီးသွားမှရှိရင်သားကြီးမှလည်းရောက်သွားတတ်တယ်ပြင်နိုင်ရင်သုံးပုံတစ်ပုံရှိတယ်အဲ့တော့ကိုယ်အမျိုးရင်းမှာဒီဆိုရေးစီသားလက်ညာနဲ့ယောဂရှိတယ်ဆိုရင်တော့ကိုကထိခိုက်ဒဏ်ရာဖြစ်တာလို့ပုတ်တာလို့ကုတ်တာလို့စွပြီးတဲ့ဥစ္စာမျိုးတွေကိုတော့ရှောင်ရှားခြင်းတယ်တခြားကာကွယ်ဖို့ဆိုပြီးတော့မရှိပါဘူ
း။ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးအနေနဲ့ဆရာကြီးဘာအကျံပေးနေသေးလဲ
။ဒီယောဂကကမ္ဘာကြီးမှာလူသိနေတယ်။သို့တော်လည်းအဖြစ်ကမနေဘူး။ဖြစ်များတယ်လို့ပဲပြောလို့ရတယ်။ပြီးတော့ဒီယောဂကကုသခဲ့တယ်ဆိုတော့ရေရဆရာအောင်နဲ့ကုသပါလို့အကျံပေးခြင်း
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝိမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမဧကန္တာကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးထိုင်းမြန်မာနယ်စပ်ဒေသကတိုင်ရင်သားတရင်တော်တွေစုပေါင်းတင်ဆက်ပေးနေတဲ့တိုင်ရင်တရင်လွာကန္တာကိုနားဆင်ကြရအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့မြန်မာအစိုးရတက်မတော်နိုင်ကရင်မျိုးသားအစည်းအရုံး KNU တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒေသခံလူလူရာကနန်းနေရက်ကနေစွန့်ခွာနေရပါတယ်။တရုတ်မြန်မာနိုင်ငံသားတရားမဝင်နေဆက်ဖြတ်ကျုံမှုများကိုပူးပေါင်းတိုက်ဖြတ်နိုင်ဖို့မြန်မာတရုတ်နယ်စပ်ဆက်ဆံရေးယုံတစ်ခုကိုမြစ်ကြီးနားမြို့မှာဖွင့်လှစ်လိုက်ပါတယ်
။ကျမကနန်းဟောင်းပါရှင်တည်င်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။မြန်မာအစိုးရတပ်မတော်နဲ့ကရင်အမျိုးသားအစည်းအရုံး KNU တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့လို့ဒေသခံလူထုရာကနန်းနေရက်ကနေစွန့်ခွာနေရပါတယ်။မတ်လ6ရက်နေ့မွန်းလွဲပိုင်းကကရင်ပြည်နယ်ဖားပွန်ခရိုင်လောတော်မြို့နယ်အတွင်းမှာဖြစ်ပွားခဲ့တာပါ။လမ်းဖောက်လုံမယ်ဆိုပြီးအင်အားနဲ့ဝင်ရောက်လာတဲ့အစိုးရတပ်မတော်နဲ့ဒေသအတွင်းအခြေချနေထိုင်တဲ့ KNU တပ်မဟန်၅လှုပ်ရှားစစ်ကြောင်းတို့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။တိုက်ပွဲဖြစ်ပွားချိန်မကြာမြင့်ပေမဲ့အခု2018ခုနှစ်ဦးပိုင်းကစလို့နှစ်ဖက်အကြားတိုက်ပွဲ၄ချိန်ဖြစ်ပွားခဲ့တဲ့အပြင်အင်အားလုံးရင်းနဲ့ဝင်ရောက်လာတဲ့အစိုးရတပ်မတော်စစ်ကြောင်းတွေကြောင့်ကျေးရွာ၁၀ခုကဒေသခံရာကနန်းဟန်နေရွှန့်ခွာနေကြရတယ်လို့ KNU ရဲ့ဖပွန်ခရိုင်အမြဲတမ်းအဖွဲ့ဝင်ဘဒူစောဝော်ကပြောပါတယ်ကရင်အမျိုးသားစည်းရုံး KNU ဟာအစိုးရနဲ့တနိုင်ငံလုံးအပြစ်ခတ်ရဲစဲရေး NCA စာချုပ်လက်မှတ်ရေးထိုးထားတဲ့ကရင်လက်နက်ခိုင်အဖွဲ့တစ်ခုဖြစ်ပါတယ်
ရှမ်းပြည်ရှိပိုင်းကျိုင်းတုံမြို့အကျဉ်းထောင်မှာခုနှစ်လကြာဖမ်းဆီးချုပ်နှောင်ထားခြင်းခံရတဲ့ရှမ်းပြည်တပ်မတော် RCSS SSA ရဲ့တပ်မတော်သားနှစ်ဦးကိုပြန်လည်လွတ်ပေးလိုက်ပြီလို့ RCSS SSA ရဲ့ကျိုင်းတုံမြို့ရုံးတော်ဝန်ခံကပြောပါတယ်။မတ်လ5ရက်နေ့မနေ့ပိုင်းကတပ်မတော်စစ်ဖက်လုံခြုံရေးကနေပြန်လွတ်ပေးခဲ့တာပါ။ဇိုင်းလုံနဲ့ဇိုင်းစုလုံတို့နှစ်ဦးကိုပြီးခဲ့တဲ့နှစ်ဇူလိုင်လ25ရက်နေ့ကမိုင်းဆက်ခရိုင်မိုင်းပြင်းမြို့နယ်မိုင်းပူးလုံအုပ်စုမှဒေသတွင်လှုပ်ရှားနေတဲ့အစိုးရတပ်မတော်ကဖမ်းဆီးလိုက်ပြီးတော့လက်နဲ့လက်ဝဲကင်ဆောင်မှုစကားပြောဆက်ကင်ဆောင်မှုလူထုထံကအခွန်ကောက်ခံမှုတွေနဲ့ကျိုင်းတုံမြို့အကျဉ်းထောင်မှာခုနှစ်လကြာချုပ်နှောင်ထားတာဖြစ်ပါတယ်
Tanin Dai Dang Dida Ji Ye Pu Mu Ne Dwing A Tin Dwa Shapwe De Je Le Yua Da Nasakuna Ugo Ami Mati Lena Kindu Tasuga Pansi Kho Song Dwa Yagani Dan Le Lum Yau La Kevane Masla Don Yan Niga Pansi Kho Song Dwabi Neye Ajama Pian Le Lupe Keda Pipare Yua Da Rip Yan Le Lum Yau Po Mumpiti Patiga Leilan Shapwe Yagani Asoba Lena Kai Osune Taipwe Pipwa Kedi De Lu Mumpiti Pati Paga Piovare Any Now Pai Ma Yua Da Rip Yan Le Lum Yau La Pite Lule
ပြောပါတယ်ကရင်နေမြို့သားတိုးတက်ရေးပါတီ ကရင်နေမြို့သားတိုးတက်ရေးပါတီ ကောင်းတုံးစခန်းမှာကျင်းပတဲ့နှစ်ဖက်နယ်ခြားဆောင်တပ်မှုအစစ်ဆွေးနွေးပွဲမှာဘင်္ဂလားဘက်ကအခုလိုကန့်ကွက်ခဲ့တာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်
မွန်ဆူရော့ဟာဆန်ခန်ခေါင်းဆောင်တဲ့အဖွဲ့ဝင်၆ဦးတက်ရောက်ခဲ့ပါတယ်အစည်းအဝေးပြီးမှာဘင်္ဂလားမြန်မာနိုင်ငံနဲ့ခြားဆောင်တဲ့ပူးပေါင်းပြီးမတ်လမကုန်မီနေဆက်မှာပူးရဲလုံချုံရေးဆောင်ရွက်ဖို့သဘောတူခဲ့တယ်လို့လဲဘင်္ဂလားထုတ်သတင်းစာမှာဖော်ပြထားပါတယ်တရုတ်မြန်မာနိုင်ငံကြားတရားမဝင်နေဆက်ဖြစ်ကြုံမှုတွေကိုပူးပေါင်းတိုက်ဖြတ်နိုင်ဖို့မြန်မာတရုတ်နယ်ဆက်ဆ
ဒီနေ့အညီမှုခင်းတဲ့ကိုစုံစမ်းဖော်ထုတ်နိုင်ဖို့ဖြစ်တယ်လို့မြန်မာနိုင်ငံရဲ့ပြည်ထရေးဌာနကတူတရဝင်ကြီးပိုချုပ်အောင်စိုးကအဖွင့်မင့်ခွန်းမှာပြောကြားပါတယ်။အဲ့ဒီခန်းနာမှာတရုတ်နိုင်ငံယူနန်ပြည်နယ်ကအရာရှိတွေအများပြားတက်ရောက်ကြပါတယ်။အဆိုပါရုံးလိုမျိုးကိုချင်းရွှေဟော်မိုင်းတိန်လောက်ကိုင်နမ်ဆန်မူဆယ်ရွှေလီနဲ့ကချင်ပြည်နယ်ဘက်မှာတော့လွယ်ကျယ်လာရင်စတဲ့တရုတ
အခုတင်လာတဲ့ဦးဆက်လက်တင်ဆက်ပေးသွားမှာပါနေပြီးတော့အစိုးရဦးဆောင်ပြီးတော့ဖော်ဆောင်နေတဲ့တနိုင်ငံလုံးအဖြစ်ခတ်ရေးစည်းရေးသဘောတူစာချုပ်
ကရင်လူတို့ကရောKNPB ရဲ့ငြိမ်းချမ်းရေးမူဝါဒနဲ့ဖြစ်တည်နေတဲ့အနေအထားပေါ်ဘယ်လိုသဘောထားရှိပါသလဲဒီလီထက်ကနေစူးစီးတင်ဆက်ပေးထားပါတယ်တနိုင်ငံလုံးပြည်ခတ်တိုက်ခိုက်မှုရက်စေးစာချုပ်
NCA လမ်းကြောင်းအတိုင်းဆက်လက်သွားမယ်ဆိုပေမဲ့ပြည်내အတွင်းဖြစ်ပွားခဲ့တဲ့ဒီပခါတွေကြောင့်နိုင်ငံရေးအရရောငြိမ်းချမ်းရေးအရပါထိခိုက်မှုအများကြီးရှိနေတယ်လို့ဂရင်းအမျိုးသားတိုးတက်ရေးပါတီ KNPP အထွေထွေအတွင်းရင်မူဦးရွှေမျိုးတန်ကပြောပါတယ်
လို့ချင်းနေရအောင်ကျွန်တော်ကုစားနေချင်တယ်ဒီဘက်မှာရှိတဲ့ပေါင်းဆောင်တွေရေဖို့ဒီစိတ်ဓာတ်တွေကိုပြန်ပြီးတော့ကုစားနေတဲ့အခြေအနေတိုင်းတစ်စုံတရားလုပ်မယ်။ကြားပြည်နယ်ကဂရင်းလူထုကတော့
KNPB ကနေပြည်내အဆင့်ပြီးထောင်စုအဆင့်ငင်းချမ်းရေးလက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းလူထုတွေလွတ်လွတ်လပ်လပ်သွားလာလောက်ကိုင်နိုင်ဖို့အများကြီးမျှော်လင့်ချက်ရှိခဲ့တယ်လို့လွိုက်ကော်မြို့နယ်လွိုင်းလင်းလေးအုပ်စုရာငော့ခော်ဝန်ငော့ရွာနေဦးသေးတွေကပြောပါတယ်။
Yes, we are Chamang.
လက်ရှိပြည်နယ်ရဲ့ငင်းချမ်းဖြစ်စဉ်ကိုထိတ်သိမ်းပြီးတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေဖြစ်စဉ်လမ်းကြောင်းပေါ်ကိုတဖြည်းဖြည်းချင်းတက်လန်သွားမယ်လို့လည်းဥွှေမျိုးတန်ကဆက်ပြောပါရယ်ဆက်ပြီးတော့မွန်ကိုစားပြုနိုင်ငံရေးပါတီပေါ်ပေါက်လာရေးအတွက်မွန်နိုင်ငံရေးပါတီတွေဖြစ်ကြတဲ့မွန်မျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMDP အပါအဝင်
မွန်လနဲ့ကဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့မွန်ပြည်သက်ပါတီ NMS ပီရိုစီကိုပါတီပူးပေါင်းရေးကော်မတီကတွဲဆုံဆွေးနွေးကြဖို့စာရေးတောင်းဆိုလိုက်ပါတယ်။မွန်ပါတီတွေပါတီတစ်ခုတည်းဖြစ်ဖို့အလားအလာဘလို့ရှိနေပါသလဲ။လက်ရှိနိုင်ငံရေးအခင်းကျင်းမှာမွန်ခေါင်းဆောင်တွေဘလို့သဘောထားရှိပါသလဲ။မိကလျာမွန်ကနေစုစည်းတင်ဆက်ပေးထားပါတယ်။မွန်နိုင်ငံရေးပါတီတွေပေါင်းစည်းမှမွန်မျိုးသားနိုင်
ပြောပါတယ
်လက်ရှိဒီနှစ်ပါးဒီကပေါင်းမယ်စုစည်းသွားမယ်ဆိုတော့သဘောထားထောက်ပြန်ခြင်းရဲ့အချက်တွေတွေ့ရတယ်ဒါလည်းကောင်းတဲ့ကောင်းခြင်းတစ်မျိုးပေါ့နော်အကယ်၍သူတို့ပူပေါင်းသွားနိုင်တယ်ဆိုရင်လည်းဒီမုန်းကိုစားပြုပါတီမှာသူတို့ရဲ့အခန်းကဏ္ဍကိုကျွန်တော်တို့က60ရာခိုင်နှုန်းထိဒါပါဝင်ဦးဆောင်ကြံတဲ့ဟာတွေကြတော့ဒီအပြင်မှာပြန့်ကျဲနေတဲ့အင်အားစုတွေပြန်ပြီးတော့စုစည်းပြီးတော့သူတို့ပြန်ပြီးတော့ပူပေါင်းပါဝင်ခွင့်ဒီလိုမျိုးပုံစံမျိုးနဲ့ပေါ်ထွန်းလာရေးကိုကျွန်တော်တို့ဥတည်တယ
်ပါတီတွေတည်ဆောင်ဆွေးနွေးဖို့မွန်မျိုးသားပါတီ MNP မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTP ပါဝင်မွန်လက်နက်ကင်ဖွဲ့စည်းတခုဖြစ်တဲ့မွန်ပြည်တပ်ပါတီ NNSP တို့စီကိုမွန်ကိုစားပြုပါတီအကောင့်ထေဖော်ရေး20တဦးဖွဲ့ကနေပြီးခဲ့တဲ့ဖေဖော်ဝါရီ26ရက်နေ့ကစာရေးတောင်းဆိုခဲ့တာပါမွန်ပါတီပူပေါင်းဖို့ထက်ကိုမွန်လူမျိုးအလိုက်မျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဖြစ်ဖို့အချိန်ပေးလုပ်နေရတယ်လို့လည်း AMTB တွဲဖက်တင်ရင်မှုတဲ့မင်းဆန်တင်ကပြောပါတယ
်ဖာကြောက်လာတော့ကျွန်တော်စီရီဝိတာကျော်တာကိုခဏလေးဆိုင်းလာတာလေအင်္ဂါတရာလက်ခံတာလည်းမဟုတ်လက်မခံတာလည်းမဟုတ်ပါဘူး။အဲအန်စီဓမ္မကိစ္စကလူသားစုနဲ့ရှင်လူကိစ္စလည်းချုပ်နေလို့အဲအဲ့ဒါကြောင့်တရားကိုခဏလေးဆိုင်းကြတာတဲ့ဘက်ကိုလည်းဥစားပေးလိုက်မယ်လေ။ဟိုကမန်ကန်တန်းလောက်မှာကိစ္စဒီကလာတော့သူ့မှာပြီးလောက်အောင်လို့
မွန်မျိုးသားပါတီထွေထွေသွင်းရင်မူနန်းလျေသမားကတော့လက်ရှိရှိနေတဲ့မွန်နိုင်ငံရေးပါတီနှစ်ခုပူးပေါင်းတဲ့ကိစ္စပြပြမှအခြားလောက်ကိုလုံနိုင်မယ်လို့လည်းပြောပါတယ်
။လူလုံးစေမှာပါတီပေါင်းမှာကိုစက်တက်ဆိုတဲ့ကိုရှင်းနိုင်ရှင်းလင်းလို့ကြတယ်။အဲ့တော့ဒီပါတီပေါင်းကြီးစိတ်ဓာတ်ကြီးပြပြပြီးမှတာလေပြည့်စုံမှုစိတ်ဓာတ်ကိုစဉ်းစားပြီးမယ်ဆိုရင်အကြောင်းပြန်သားတယ
်။မွန်တန်ကအဖွဲ့စာပေရင်ကျင်းမှုရမညအင်အားစုမွန်လူမှုအဖွဲ့စီတွေမွန်လူငယ်အဖွဲ့တွေနိုင်ငံရေးသမားတွေစတဲ့မွန်လူတို့လူတန်းစားအလှတီတီကကိုယ်စားလှယ်800ကျော်ပါဝင်တဲ့မွန်နိုင်ငံရေးညီလာခံတရက်ကိုပြီးခဲ့တဲ့ဇန်နဝါရီလမှာစတင်ကျင်းပခဲ့ပြီးတော့မွန်ကိုစားပြုပါတီအကောင့်ထေဖော်ရေး20တဦးဖွဲ့ကိုတာဝန်ပေးဖွဲ့စည်းခဲ့တာဖြစ်ပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကယင်းနီအမျိုးသားတိုးတက်ရေးပါတီ KNPP နဲ့အစိုးရငြိမ်းချမ်းရေးကောင်စီတို့ရန်ကုန်မှာတွေ့ဆုံကြပါတယ်။မြန်မာတရုတ်နိုင်ငံကြားတရားမဝင်နဲ့စဖြတ်ကျော်မှုတွေကိုပူးပေါင်းတိုက်ဖျက်ဖို့မြန်မာတရုတ်နယ်စပ်ဆက်ဆံရေးယုံတစ်ခုကိုမြစ်ကြီးနားမြို့မှာဖွင့်လှစ်လိုက်ပါတယ်။
တရက်ရှင်တွေအခုနားဆင်နေကြတာကတော့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျွန်မကအာမီပါ
တိုင်းရင်သတင်းလွှာကဏ္ဍကိုနာဆင်ခဲ့ကြရတာပါရှင်အခုစနေညတိုင်းရိုက်လေးလိုက်ဆွေးနွေးကံကိုဖိတ်ခေါ်ပါရစေရှင
်ကောက်ကွက်မှုကြီးချမှာပဲရိစုစည်းလို့လူသိများတဲ့ငင်းညံ့စွာစုဝေးခြင်းနဲ့စီတန်းတိုက်လေခြင်းဆိုင်ရာဥပဒေကိုအမျိုးသားလွှတ်တော်မှအတည်ပြုလိုက်ပါပြီစနပြပွဲတွေမှာပူးပေါင်းပါဝင်အောင်သွေးဆောင်စည်းရုံးနာတွေကိုရှောင်ရှားနိုင်ဖို့ကိုချင်းတရားနဲ့အညီဆန္ဒထုတ်ဖော်နိုင်ဖို့ရည်ရွယ်တယ်လို့ဆိုပေမဲ့ဥပဒေသစ်ဟာဒီမိုကရေစီလွတ်လပ်ခွင့်တွေအပေါ်ကန့်တတ်မှုတွေဖြစ်လာမှာကိုစိုးရိမ်မှုတွေလည်းရှိနေပါတယ်။ဆန္ဒပြရမှာကုန်ကြစည်နဲ့ကြားခံပေသူရဲ့အချက်အလက်ကိုတင်ပြဖို့နဲ့ဆန္ဒပြဖို့သွေးဆောင်နေဆိုရင်ထောင်နဲ့နှစ်နှစ်အထိအပြစ်ပေးဖို့ထက်မှန်ဖြည့်ဆွက်ထားတဲ့ဥပဒေသစ်ကြောင့်အကောင့်ဆိုဘလို့ရလက်တွေကျုံလာရနိုင်မှာလဲ။ရေးစုစီဥပဒေကိုပြင်သစ်မသင့် VOA ရဲ့စနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@ voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။လာမယ့်စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခု VOA American တန်ရဲ့တောက်ကြနေမနေ့ဖက်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ
်။ American အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။နီပေါ်နိုင်ငံမှာအဂတိလိုက်စားမှုပပျောက်ပြီးအဆုံးသတ်စေဖို့အတွက်လူမှုကအစိုးရခေါင်းဆောင်ပိုင်းတွေနဲ့လက်တွဲလှုပ်ဆောင်ရမှာဖြစ်ကြောင်းနီပေါ်နိုင်ငံဆိုင်ရာ American သံတမန်ကြီး Elena Teplitz က February 20ရက်နေ့ထုတ် The Kathmandu Post မှာသူ့အမြင်ဆောင်းပါးကိုရေးပါတယ်။အဂတိလိုက်စားမှုပပျောက်စေဖို့အတွက်ဥပဒေတွေထုတ်ပြန်ပြီးဒီဥပဒေလိုက်နာဖို့အတွက်အရေးယူဆောင်ရွက်တာဟာနိုင်ငံခေါင်းဆောင်တွေမှာသာတာဝန်ရှိတာမဟုတ်ဘဲပြည်သူလူထုကလည်းဒီခေါင်းဆောင်တွေသူတို့တာဝန်ကျေပွန်စေဖို့အတွက်တာဝန်ယူရမှာဖြစ်ကြောင်းရေးသားထားတာပါ။နီပေါ်နိုင်ငံဟာ Federal စနစ်ကိုကူးပြောင်းနေပြီးဖွဲ့စည်းပုံခြေကံဥပဒေနဲ့အညီရွေးကောက်တင်မြှောက်တဲ့ပထမဆုံးအစိုးရတည်းတက်လာခြင်းဖြစ်တဲ့အတွက်ဒီမိုကရေစီနည်းကျတာဝန်ခံတာဝန်ယူမှုဟာပိုးပြီးအရေးကြီးတဲ့အချိန်လို့လည်းရေးပါတယ်။ဒီအချိန်မျိုးမှာဒေသအုပ်ချုပ်ရေးမှုတွေအနေနဲ့ငကောအဂတိလိုက်စားတဲ့ကွန်ရက်ရဲ့ဆွဲဆောင်မှုနဲ့မကင်းမဲ့ရှိနေနိုင်သလိုပွင့်လင်းမြင်သာတဲ့အုပ်ချုပ်မှုနဲ့ဂုံတိတ်ခါရှိရှိနဲ့ဆန္ဒမူနာယူစရာပုံကိုဖြစ်လဲတာဝန်ကိုထမ်းဆောင်နိုင်တဲ့အချိန်မျိုးပါ။ဒီအချိန်မှာလူမှုရဲ့ဖိအားကသူတို့ရဲ့လှုပ်ဆောင်မှုကိုထူးထူးခြားခြားပြောင်းလဲစေနိုင်မှာပါလို့ရေးသားထားပါတယ်။ကိုကျိုးစည်းဝါးလုပ်နေတဲ့မသမာသူတွေနဲ့ပွင့်လင်းမှုမရှိတဲ့အုပ်ချုပ်မှုကိုနီပေါ်တနိုင်ငံတည်းကျုံရတာမဟုတ်ပါဘူးလို့လဲတမ္မတီတက်ပလစ်ကရေးပါတယ်။American ပြည်ထောင်စုမှာလဲ20ရာစုအစပိုင်းတုန်းကဒါမျိုးကြုံခဲ့ရတာဖြစ်ပြီးအဲ့ဒီအချိန်ကသမ္မတ Theodore Roosevelt ကအဂတိလိုက်စားတဲ့စီးပွားရေးနဲ့အဂတိလိုက်စားတဲ့နိုင်ငံရေးဒီနှစ်မျိုးကြားမဟာမိတ်ဖြစ်နေတာနဲ့ပတ်သက်ပြီးပြောကြားခဲ့တာပါ။မမြင်ရတဲ့အဆိုးအတည်းလို့သူပြောကြားခဲ့တဲ့အဆိုးအဟာလူမှုအတွက်တာဝန်ယူမှုမရှိတဲ့အပြင်သစ္စာလည်းမရှိတဲ့အတွက်ဒါကိုဖျက်ဆီးဖို့ပါသူစပြီးလုပ်ခဲ့တယ်လို့ဆိုပါတယ်။နီပေါ်နိုင်ငံမှာလည်းအလားတူကျုံနေရတာမို့ဒီမသမာသူတွေကိုရင်ဆိုင်ပြီးဖျက်ဆီးပစ်နိုင်တယ်လို့နီပေါ်ရဲ့လျှက်စစ်ဖြန့်ဖြူးမှုကိစ္စအောင်မြင်ခဲ့တာကိုဥပမာပေးရင်လူမှုအတွက်တာဝန်ယူမှုရှိတဲ့အစိုးရတစ်ချက်ဖြစ်လာအောင်တွန်းအားပေးနိုင်ပါတယ်လို့ရေးသားထားတာပါ။ရတဲ့နဲ့စွန့်ရင်ပမာဏကိုအပြည့်မပေးဘဲထားတာဟာနီပေါ်ရဲ့စီးပွားရေးကိုစိုးစိုးဝါးဝါးထိခိုက်စေတယ်လို့နီပေါ်ပြည်သူတွေကိုလည်းအမှောင်ထဲမှာထားခဲ့တာမျိုးလို့ဆိုပါတယ်။ဒါဟာမဖြစ်သင့်ပါဘူး။ဘာကြောင့်လဲဆိုတော့အခုလိုလျှက်စစ်ဓာတ်အားလိုသလောက်မရတာဟာလူတချို့ရဲ့အကျိုးစီးပွားအတွက်တမင်လောက်တာဖြစ်မှန်းတရင်သမားအများပြရဲ့စုံစမ်းဖော်ထုတ်မှုကြောင့်စိတ်မကောင်းစရာတိခဲ့ရပါတယ်။အခုနီပေါ်အာနာပိုင်တွေကစီးမင်းသစ်တွေအတွက်မူချမ်းရေးဆွဲနေတာမို့ဒါကိုလူမှုကိုချပြရေးတောင်းဆိုဖို့အတွက်နီပေါ်ပြည်သူတွေကိုတမ္မတီတက်ပလစ်ကတိုက်တွန်းလိုက်ပါတယ်။ဒါဟာလူမှုရဲ့အကျိုးစီးပွားကိုအကာအကွယ်ပေးမယ်သူတို့တွေရေးဆွဲနေတာနဲ့ပတ်သက်ပြီးလူမှုအမြင်ကိုသိရအောင်တင်ပြဖို့လိုနေတာပါ American ပြည်ထောင်စုကနီပေါ်မှာအဂတိလိုက်စားမှုပပျောက်ရေးအတွက်လက်တွဲလှုပ်ဆောင်နေပြီးဒီလိုလုပ်နိုင်အောင်ကြိုးစားနေတဲ့နီပေါ်နိုင်ငံသားတွေကိုပံ့ပိုးပေးနေပါတယ်လို့လည်းတမ္မကြီးကပြောပါတယ်နီပေါ်မှာနောက်ွယ်ကနေအုပ်ချုပ်တဲ့အစိုးရတည်းမရှိစေဖို့နဲ့မသမာသူတွေနဲ့လက်တွဲမှုမရှိတဲ့ရင်ကျေးမှုတည်းပေါ်ထွန်းလာစေဖို့အပြင်နီပေါ်နိုင်ငံသားအလုံးအတွက်တရားမျှတပြီးလှုပ်ဆောင်နိုင်စွမ်းရှိတဲ့လူမှုအတိုင်းဝိုင်းတည်ဆောက်လာနိုင်ဖို့အတွက်မျှော်လင့်ထားပါတယ်လို့ရေးသားပြီးတမ္မကြီးကသူ့အမြင်ဆောင်ပါကိုညှိကုံးချုပ်ထားပါတယ
်မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သားဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါရဲ့ရှင်။ဒီကနေ့မနေ့ဖက် VOA ကထိတ်တန့်ရောင်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မုံကပြောပြပေးပါဦးမယ်ရှင
်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်နဲ့ဒီမေလမကုန်ခင်မှာတွေ့ဆုံမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောတဲ့အကြောင်းအမေရိကန်ရောက်နေတဲ့တောင်ကိုရီးယားအဆင့်မြင့်ကိုယ်စားလှယ်တွေကဒီကျမတို့အတန်လွှင့်နေတဲ့အချိန်စစောလေးကပဲကြေညာသွားပါတယ်ဒီမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးချွန်အီယွန်နဲ့ကိုရီးယားထောက်လှမ်းရေးဌာနအကြီးအကဲဆော်ဟွန်တို့ဟာဒီသမ္မတဒေါ်နယ်ထရမ့်ကိုအင်ဗျူရိုမှာမကြာခင်အချိန်ကပဲဒီသူတို့တွေ့ဆုံခဲ့တဲ့အကြောင်းကိုရှင်းပြခဲ့တာဖြစ်ပါတယ်သမ္မတထရမ့်ကိုအများဆုံးတွေ့လို့တယ်လို့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ကဒီပြောကြခဲ့ပြီးတော့ဒီတွေးဖို့စိတ်အားထက်သန်နေတယ်ဆိုတာကိုသူတို့အနေနဲ့သမ္မတထရမ့်ကိုပြောကြခဲ့တဲ့အကြောင်းဒီမြောက်ကိုရီးယားကိုသွားခဲ့တဲ့အဲ့ဒီ
အမျိုးသားအကြံပေးချုံအီယွန်ကအင်ဂျီရိုမှာတမရာထရမ့်အပြင်တခြားဒီအမေရိကန်အမျိုးသားလုံခြုံရေးအကြံပေး HR Mac Master နဲ့တွေ့ဆုံအပြီးမှာသတင်းတော့တွေကိုပြောပြပါတယ်။တခါဒီမြောက်ကိုရီးယားခေါင်းဆောင်ကင်မဂျွန်အန်အနေနဲ့နောက်ထပ်နျူကလ িয়ার နဲ့ဒုံးလက်နဲ့ဆန်တက်မှုတွေကိုရပ်ဆိုင်းထားဖို့အတွက်သူ့ဘက်ကတန်တိတ်ထန်ချထားတဲ့ဆိုတာကိုလည်းပြောကြားခဲ့ပါတယ်။တခါဒီအမေရိကန်ကိုတင်သွင်းတဲ့တမန်နီတွေအပေါ်မှာအခွန်25ရာခိုင်နှုန်းနဲ့အလူမီနီယံတွေအပေါ်အခွန်30ရာခိုင်နှုန်းကောက်ခံမဲ့ကြေညာချက်ကိုသမ္မတဒေါ်နယ်ထရမ့်ကြာတာဘရီနီကလက်မှတ်ထိုးခဲ့ပါတယ်ရှင်
။တောက်တာနေမနခင်နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကဦးစံမွေဝေဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်။ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19နဲ့25တို့ကနေပြီးတော့တိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.